Welcome to the Voice of America in Burmese.
ဟေးအပေါင်းခင်ဝရညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံကနေ2024ခုနှစ်စက်တင်ဘာ9ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်တင်လွှင့်နေပါပြီခင်ဗျာညတော့အစီအစဉ်မူကတော့ကျွန်တော်ရနိုင်ပ
ါကျွန်တော်ကတော့ဝင်းမဲမကိုယ်ရနိုင်တဲ့ပဲဒီနေ့အထူးအခြားဆုံးသတင်းတွေကိုပြောပြပေးပါမယ်။ဒီနေ့စိတ်ဝင်စားစရာအကောင်းဆုံးသတင်းတွေထဲမှာတော့အာရှမှာအခုနှစ်အပြင်းထန်ဆုံးစူပါမွန်တိုင်းယာဂီကြောင့်ဗီယက်နမ်မှာလည်းအသေးပြောက်ရှိခဲ့ပါတယ်။နောက်စစ်ကောင်စီခေါင်းဆောင်ရှန်ကယာခီပီလေကြောင်းတိုက်ခိုက်သေးချေမှုကိုတော့ရှမ်းလူငယ်အဖွဲ့ကရှုတ်ချလိုက်ပါတယ်။နောက်အစ္စရေးပေါ်ဟာမတ်စကြမ်းဖက်ခဲ့တဲ့နှစ်ပတ်လည်နေ့ဝန်းကျင်မှာနယူးယောက်ကိုအကြမ်းဖက်ဖို့ကြံစည်သူကိုတရားစွဲလိုက်ပါပြီ။အခုလိုသတင်းတွေနဲ့အတူတခြားထိတဲ့ရသတင်းတွေကိုပြောပြပေးမှာပါခွေရနေ
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်အထဲမှာတော့နိုင်ငံတော်လူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံစီစဉ်ဥတ္တမောင်တန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာစီစဉ်မှာဆိုရင်တော့
အဲကျွန်တော်တို့အခုလွန်ကျွန်နေဖြစ်ကုန်ပြီပေါ့နော်။အလွန်ကျွန်နေဖြစ်ကုန်တဲ့အနေအထားကနေပြီးတော့နောက်ဆုံးပဏိပခတစ်ခုဟာဘလို့ပဲလွန်နေကျွန်နေကျွန်နေဘလောက်ကြီးပဲတော့နောက်ဆုံးဟာညီနိုင်ဆွေးနွေးမှုအပိုင်းကိုကျမတို့မလွဲမသွေ
ဟိုကညီငယ်လေးလာမှုဘာသာရနဲ့ပါရဂူဖွဲ့ရဒေါက်တာဆိုးမြတ်နွယ်ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ပါဝင်သတင်းတွေကတုဒအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
အခုနေ့အာရှမှာမုန်တိုင်းတွေတဲ့အင်အားအပြင်းဆုံးစူပါမုန်တိုင်းယာဂီကြောင့်ဗီယက်နမ်မှာလည်းအသေးအပြောက်တွေရှိခဲ့ပါတယ်။ဒီယာဂီမုန်တိုင်းဟာဒီနေ့ဗီယက်နမ်နိုင်ငံမြောက်ပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တာမှာတယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ဗီယက်နမ်မိုးလေဝသဌာနရဲ့ထုတ်ပြန်ချက်အရတနာ92မိုင်ထက်မနည်းတဲ့လေပြင်းတိုက်နှုံနဲ့ဟိုက်ဖွန်းနဲ့ကွန်နင်းနယ်တွေကိုဒီနေ့စနေနေ့မနက်မှာဝင်ရောက်တိုက်ခိုက်နေတာပါဟိုက်ဒွန်နယ်မှာလေပြင်းကြောင့်အမျိုးသားတူသေဆုံးခဲ့တယ်လို့ဗီယက်နမ်ဆွေရကသတင်းဖော်ပြပါတယ်လေပြင်းမုန်တိုင်းကြောင့်တစ်ပင်တွေအမြစ်ကနေကျွတ်ထွက်ခေါင်းမိုးတွေဆိုင်းဘုတ်တွေလမ်းဘော်ကိုလွင့်ထွက်ကုန်တယ်လို့ကန့်ကတ်ထားတဲ့လေတွေသင်္ဘောတွေပင်လယ်ထဲမျောကုန်တယ်လို့ဗီယက်နမ်သတင်းတွေမှာထုတ်ပြန်ပါတယ်အစိုးရကမုန်တိုင်းသတိပေးချက်ထုတ်ပြန်တာပြီးမုန်တိုင်းကြောင့်ရေကြီးမြေပြိုနိုင်တဲ့အန္တရာယ်ကြုံနိုင်သူ2000ကျော်ကိုလည်းဘေးလွယာကိုရှေ့ပြောင်းပေးထားပါတယ်ဟနွိုင်းမြို့တော်နဲ့ဟိုက်ဖွန်းစိတ်ကမ်းမြို့လေစိတ်ပါဝင်လေစိတ်လေးခုကိုလည်းပိတ်ထားခဲ့ရပါတယ်ဒီစူပါမုန်တိုင်းဟာဗီယက်နမ်ကိုမဟုတ်ဘဲတရုတ်နိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံကိုလည်းဝင်ရောက်ပြီးသေချေမှုတွေရှိခဲ့ပါတယ်ခင်ဗျာ
ရှမ်းပြည်နယ်နဲ့ကယားပြည်နယ်ထဲမှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလင်းငယ်တွေပါဝင်အရသာ22ယောက်ထိဆုံးခဲ့တဲ့အပေါ်မှာရှမ်းလူငယ်အဖွဲ့တွေကပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချလိုက်ပါတယ်။ရှမ်းကျောင်းသူကျောင်းသားလယ်သမားကျန်းမာရေးလူသားအဖွဲ့တွေနဲ့ရှမ်းလူခွင့်အဖွဲ့ပါတဲ့ရှမ်းလူငယ်အရပ်ဖတ်အဖွဲ့ကိုးကွယ်ပေါင်းပြီးတော့ကြေညာချက်ထုတ်ပြန်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ရက်အတွင်းစစ်တပ်ရဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကြောင့်ရှမ်းပြည်တောင်ပိုင်းကဘန်ကောက်ဒုက္ခသည်စခန်းမှာကလင်းငယ်6ယောက်နဲ့အမျိုးသမီး2ယောက်ချမ်းပြည်မြောက်ပိုင်းနန်းခမ်းမြို့မှာကလေးငယ်3ယောက်၊တက်ကြီး1ယောက်၊ကိုဝင်ဆောင်1ယောက်၊နောင်ချိုမြို့နယ်မှာကလေးငယ်1ယောက်၊စုစုပေါင်း22ယောက်သေဆုံးပြီးတော့ဒဏ်ရာရသူပျောက်ဆုံးနေသူစုစုပေါင်း30ရှိတယ်လို့စစ်ရဲနဲ့တကွထုတ်ပြန်ခဲ့ပါတယ်။ရဲသားပြည်သူတွေသေဆုံးအောင်စစ်ကောင်စီကတမင်ရည်ရွယ်ချက်ရှိရှိတိုက်ခိုက်နေတာလို့လည်းရှမ်းလူငယ်တွေကထောက်ပြထားပါတယ်။ချမ်းတော်လိုင်းရဲ့အဖွဲ့တွေနိုင်ငံရေးအဖွဲ့တွေအနေနဲ့ပြည်သူတွေကိုကာကွယ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်။တော်လိုင်းရဲ့အဖွဲ့အနေနဲ့ဒီအရသာပြည်သူတွေနဲ့ရောနှောင်းနေထိုင်တာမျိုးမလုပ်ဖို့ကိုလည်းဒီကြေညာချက်ထဲမှာမေတ္တာရပ်ခံထားပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တာတွေမလုပ်ဘဲစစ်ကောင်စီကိုအမြန်ဆုံးအရေးယူနိုင်ရေးဆောင်ရွက်ပေးဖို့အတွက်လည်းရှမ်းလူငယ်ကိုးဘွဲကစူပေါင်းတောင်းဆိုထားပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်ကြီးမေအောင်လှိုင်ရှမ်းပြည်နယ်နဲ့ကယားပြည်နယ်တွေကိုသွားခဲ့ပြီးရပိုင်းကြာမှာပဲခုလိုလေကြောင်းတိုက်ခိုက်မှုတွေကိုစစ်တပ်ကလုပ်ခဲ့တာပါ။ညဘက်အိတ်ချိန်ကလင်းငယ်အများစုတည်ဆုံခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
အစ္စရေးဟာမတ်စကြံဖတ်ခဲ့တဲ့နှစ်ပတ်လည်နေ့ဝင်းကျင်မှာနယူးယောက်ကိုအကြမ်းဖက်တိုက်ခိုက်ဖို့ကြံစီမှုနဲ့ပါကစ္စတန်တူကိုအမေရိကန်ဆွေကတရားဆွဲလိုက်ပါတယ်။ဒီကြံဖတ်မှုကိုစခဲ့တဲ့အောက်တိုဘာလ9ရက်နေ့ဝင်းကျင်နယူးယောက်ကဂျူးစင်တာတိုက်ခိုက်ရေးကနေဒါကနေနေဆက်ဖြတ်ဝင်ဖို့ကြိုးစားခဲ့သူမိုဟာမက်ရှာဇက်ခန်ကိုတရားဆွဲလိုက်တယ်လို့အမေရိကန်ကမနေ့ကပြောလိုက်တာပါ။ရှာဇက်ဂျဒုံလို့လည်းသိကြတဲ့အသက်20ရွယ်ပါကစ္စတန်နိုင်ငံသားဟာသူနေခဲ့တဲ့ကနေဒါကနေနေဆက်ဖြတ်ပြီးအစုပြုံလိုက်တက်ဖြတ်ဖို့နယူးယောက်ကိုသွားဖို့လုပ်နေစဉ်ဗိုလ်တူးနေကပဲအဖမ်းခံရတာလို့အမေရိကန်ရှင်းနေချုပ်ကပြောပါတယ်။အမေရိကန်တရားရေးဝန်ကြီးဌာနထုတ်ပြန်ချက်ထဲမှာခန်းအနေနဲ့ ISIS ခေါင်းစဉ်အောင်မှနယူးယောက်ကဂျူးတွေကိုရသလောက်တက်ဖြတ်နိုင်ရင်ထောက်ပို့လုပ်မှုနဲ့ဖမ်းဆီးခံခဲ့ရတယ်လို့ရှင်းနေချုပ်မရက်ကလန်ကပြောထားပါတယ်။အခုလိုကနေဒါကကွေးဘက်ပြည်နယ်ထဲဖမ်းဆီးနိုင်ခဲ့မှုအတွက်American FBI Federal စုံစမ်းရေးဘီရိုဖွဲ့စွမ်းဆောင်မှုနဲ့ကနေဒါဘက်ကချက်ချင်းပူးပေါင်းဆောင်ရွက်ပေးခဲ့တာတွေအတွက်ဂါလန်ကချီးကျူးဂုဏ်ပြုခဲ့ပါတယ်ခင်ဗျာ
။ကဘာကြီးမှာစစ်အေးစစ်ကာလနောက်ပိုင်းဘယ်တော့ငါမှနဲ့မတူတဲ့အန်ဒီယန်နဲ့ကြုံနေရတယ်လို့ American နဲ့ Britain ထောက်လိုင်းအကြီးအကဲနှစ်ယောက်ကသတိပေးလိုက်ပါတယ်။အထူးသဖြင့် Russia တရုတ်နဲ့ရှေ့လယ်ပိုင်းဒေသတွေကမကြုံသဘူးချင်းချောင်းမှုတွေကြောင့် American နဲ့ Britain နိုင်ငံလက်တွဲဆောင်ရွက်မှုတိတ်ကိုအရေးကြီးတယ်လို့ CIA ညွှန်ကြားရေးမှူး William Burns နဲ့MI6 အကြီးအကဲ Richard Moro က Financial Times သတင်းစာမှာအတူတွဲပြီးတော့ဆောင်းပါးရေးသားတဲ့ထဲမှာဖော်ပြထားပါတယ်။နိုင်ငံလုံးအတွက်ပုံမှန်ယုံကြည်စိတ်ချရတဲ့မဟာမိတ်နိုင်ငံတွေလည်းမရှိနိုင်တော့ဘူးလို့ဖော်ပြပြောဆိုခဲ့ပါတယ်။ဥရောပတစ်ခွင်အဖျက်မောက်လုပ်ငန်းတွေလုပ်နေတဲ့ရုရှားထောက်လိုင်းရေးလုပ်ငန်းတွေကိုနိုင်ငံအတူတွဲပြီးတံပြန်နေတယ်လို့ထောက်လိုင်းအကြီးအကဲနှစ်ယောက်ကပြောပါတယ်။ရုရှားရဲ့ကျူးကျော်စစ်တမ်းခံရတဲ့ယူကရိန်းအတွက်လည်းအကူအညီပို့ပေးဖို့လိုအပ်လာပြီလို့လည်းပြောကြားခဲ့ပါတယ်။ဒီချိန်ထဲမှာပဲအလီဝင်ကြီးချုပ်ဂျော်ဂျီယာမလုံနီကလည်းယူကရိန်းကိုကူညီဖို့ဘယ်တော့မှဝေဝါးနေမှာမဟုတ်ဘူးလို့ယူကရိန်းသမ္မတဗလာဒီမီယာဇလင်စကီနဲ့ဒီနေ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်ခင်ဗျာ
။အစ္စရေးတိုက်ခိုက်မှုကြောင့်ဂါဇာမှာတော့ပါလက်စတိုင်း73ယောက်ထက်မနည်းသေဆုံးခဲ့တယ်လို့သတင်းထွက်လာပါတယ်။ဂါဇာဒေသကဒုက္ခသည်တွေခုံလုံနေတဲ့ကြောင်းတစ်ခုနဲ့လူနေအဆောက်အုံကိုအစ္စရေးကဒုံးကျည်နဲ့တိုက်ခိုက်တာကြောင့်ပါလက်စတိုင်း73ယောက်ထက်မနည်းသေဆုံးတာပြင်15ယောက်လည်းဒဏ်ရာရသွားတယ်လို့ပါလက်စတိုင်းရဲ့ WAFA သတင်းအေဂျင်စီကဒီနေ့အစောပိုင်းမှာပဲပြောလိုက်တာပါ။သေဆုံးသူ၈ယောက်ထက်မနည်းကတော့ဂါဇာမြောက်ပိုင်းဂျာဘာလီယာဒေသမှာရှိတဲ့ဟလီမာအယ်ဆာဒီယာကျောင်းကဒုက္ခသည်တွေခုံလုံနေတဲ့တဲတွေမှာဖြစ်တယ်လို့ WAFA ကဆက်ပြောပါတယ်။ Israel စစ်တပ်ကတော့အဲ့ဒီကျောင်းဝင်းထဲမှာရှိတဲ့ Hamas ကိုကယ်ဆယ်ခန်းကအကြမ်းဖက်သမားတွေကပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ညင်ကြချက်မှာပြောထားပါတယ်။ဒါအပြင်ဂါဇာအလယ်ပိုင်းကနာစီရတ်ဒုက္ခသည်စခန်းကလူနေဆောက်အုံတစ်ခုကိုအစ္စရေးဘက်ကတိုက်ခိုက်မိမှာတော့ပါလက်စတိုင်း9ဦးသေဆုံးသွားခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ရန်တိုင်းကကြီးညာပေးခဲ့တာဖြစ်ပါတယ်။ VOE ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်းလွင့်ပေးနေတာဖြစ်ပါတယ်။အခုအစားပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့မှာပါ။အရင်ဆုံးတော့နိုင်ငံတော်ဝန်ကလူခွင့်အခြေအနေကိုတင်ဆက်ပေးနေတဲ့ဒုအတန်းစီစဉ်ကိုထုတ်လွှင့်ပေးမှာပါ။ကချင်ပြည်နယ်ထဲမှာစစ်တပ်လောက်ခံလီစုပြည်သူစစ်အဖွဲ့ကလူငယ်တွေကိုစစ်သားအဖြစ်စုဆောင်းနေသလိုစစ်သားစုဆောင်းရေးထဲပါသွားတဲ့လူငယ်တွေမိသားစုတွေနဲ့အဆက်အသွယ်ပြတ်နေတဲ့အကြောင်းFrontier မြန်မာရဲ့ဒုအသံစီစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
ကျွန်တော်ရောက်ခမရွာမှာဆိုရင်လူငယ်တွေမရှိတော့
ဘူးတလေရဟိုဘယ်နေရာမှာရောက်နေတယ်ဆိုတာလည်းမသိတော့ဘူးဘလိုမျိုးဘလိုလို့လို့ဘလိုလို့ရမှာလည်းမသိဘူးနော်ခုထိလည်းကလေးကိုဘလိုစုံစမ်းရမှာလည်းမသိဘူးဖြစ်နေတယ်
ကချင်ပြည်နယ်မှာစစ်တပ်ကိုထောက်ခံတဲ့လီစုပြည်သူစစ်ရဲ့အတင်းအဓမ္မစစ်သားတစ်စုဆောင်မှုတွေမြင့်တက်လာတာကြောင့်လူငယ်တွေအစုလိုက်အပြုံလိုက်သူတို့နေရက်တွေကနေထွက်ခွာရှောင်တိမ်နေကြရပါတယ်။လူငယ်တွေထွက်ခွာနေတာကြောင့်အသက်အရွယ်ကြီးတဲ့လူကြီးတွေကသူတို့အစားပြည်သူစစ်ထဲဝင်ရဖို့ဖြစ်လာနေပါတယ်။တချို့မိသားစုတွေကတော့ပြည်သူစစ်ထဲစုဆောင်ခံရတဲ့သူတို့ဆွေမျိုးသားချင်းတွေနဲ့အဆက်အသွယ်မရကြတာဒါမှမဟုတ်သူတို့နဲ့ပတ်သက်ပြီးဘာတရင်အစအနာမှမကြားကြရတာတွေရှိနေတယ်လို့ဆိုကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် Pocket အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တန်ရဲ့အလွတ်တန်သတင်းတောက်ကပေးပို့ထားပြီးဒို့တန်အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
။က ကလေးရဲ့စိတ်ထဲမှာတော့အယံဝနေနေမျိုးလိုထင်တယ်မနော်သူဥလေးတွေနဲ့နေခဲ့မယ်ဆိုတော့လေသူတက်ချင်တယ်တင်တန်းနေတက်ဖို့အတွက်နေခဲ့မယ်လို့ပြောကျွန်တော်တို့လည်းထားခဲ့တာအခုတော့သူကတင်တန်းကိုမတက်ရတဲ့ပြင်လက်နက်ကင်ရတဲ့အလို့ပြန်လို့ရတာဆိုတော့သူစိတ်ထဲမှာလည်းအယံကြောက်နေတယ်မနော်ကလေးကအတက်မပြေးသေးတော့တစ်ဖက်နဲ့တစ်ဖက်ပြေးရတယ်ဆိုရဲ့အနေအထားတစ်ခုမှာသူတို့ကအယံကြီးခက်ခဲနေမျိုးလိုထင်တယ်မနော
်ဦးလာစီရဲ့တူဦးတီတော်သားလေးဟာစစ်သားအဖြစ်အတမစုဆောင်ခံလိုက်ရပါတယ်ဒါဟာစစ်တပ်ကစုဆောင်တာမျိုးမဟုတ်ပဲစစ်တပ်နဲ့မိတ်ဖက်အဖွဲ့ဖြစ်တဲ့ဟူယန်ထာနေလီစုပြည်သူစစ်အဖွဲ့ကလာရောက်ခေါ်ဆောင်သွားတာပါဥလာစီဟာကြောက်ရောင်းဝယ်လုက္ကင်နေတဲ့သူဖြစ်ပြီးတော့ဝိုင်းမော်မျိုးအနီးကကျေးရွာတရွာမှာမိသားစုနဲ့အတူနေထိုင်နေပါတယ်အသက်18နှစ်အရွယ်သူ့ရဲ့သားလေးမွားစီတာကလေးမောင်ဖြစ်ချင်းခဲ့တာပါသူကကချင်ပြည်နယ်အမျိုးသားအကြောင်းတစ်ခုမှာကျောင်းတက်နေတဲ့သူဖြစ်ပြီးတော့နွေရာသီကျောင်းပည့်ရက်မှာကွန်ပျူတာသင်တန်းနဲ့ဂီတသင်တန်းတွေတက်နေခဲ့တာပါပြီးခဲ့တဲ့ဧပြီလဒုတိယပတ်မှာတော့ဥလာစီကဖက်ကတ်မှာအလုပ်ကိစ္စရှိတဲ့အတွက်ဇနီးပြည့်သူနဲ့အတူတူသွားနေချိန်မှာတားပြည့်သူကိုဥလေးနဲ့အတူထားခဲ့ပါတယ်တားပြည့်သူကိုဖမ်းဆီးခေါ်ဆောင်သွားတာကိုကြားကြားချင်းပဲလင်မယားနှစ်ယောက်အမြန်ပြန်လာခဲ့ပေမဲ့အချိန်မမီခဲ့ပါဘူ
းကလေးရလည်းအခုမှ19နှစ်ဆိုတော့ဝိုင်းမုံမှာပဲနေပြီးတော့မှဒီနိုင်ငံတွေတက်ဖို့အတွက်ထားခဲ့တာဟုတ်တယ်အဲ့ချိန်မှာပဲဒီကျွန်တော်တို့ပြည်သူစစ်ဘက်ကအေးစင်လာကောက်တယ်နဲ့ကျွန်တော်တို့ကလေးကိုခေါ်သွားတာကျွန်တော်တို့လည်းကြာကြာချင်းတော့မကန်းကနေစင်လာပြီးတော့မှစုံစမ်းကြည့်ရတာဒါပေမဲ့စုံစမ်းလို့မရဘူ
းမွားစီတာဟာ2023ခုနှစ်အောက်တိုဘာလကဥရွှေမင်းဦးဆောင်တဲ့ဝူယန်ဌာနေလီစုပြည်သူစစ်အဖွဲ့ကလီစုလူမျိုးတွေကိုတအိမ်တယောက်နှုံးနဲ့စစ်မှုမတမ်းမနေရဆိုတဲ့ပြည်သူစစ်လို့ဖို့စာထုတ်ပြန်ပြီးတဲ့နောက်မှာဖမ်းခံရတဲ့သူတွေတဲကတယောက်ဖြစ်ပါတယ်။ထုတ်ပြန်ချက်ထဲမှာတော့ဒီလိုလှုပ်ဆောင်တာဟာလီစုတစ်မျိုးသားလုံးရဲ့အကျိုးစီးပွားအတွက်ဖြစ်တယ်လို့ဥရွှေမင်းကပြောထားပါတယ်။အဲ့ဒီပြည်သူစစ်အဖွဲ့ဟာစစ်တပ်နဲ့အတူကချင်လွတ်မြောက်ရေးတပ်မတော် KIA ကိုတိုက်ခိုက်တဲ့တိုက်ပွဲတွေမှာတက်ကြွစွာပါဝင်ခဲ့ပါတယ်။စစ်တပ်ဟာဒီနယ်တွင်းလူများစုဖြစ်တဲ့ဂျိမ်းဖောလူမျိုးတွေနဲ့လီစုလူမျိုးကြားတင်းမာမှုတွေပေါ်မှာအခွင့်ကောင်းယူလေရှိပါတယ်။ဒါပေမဲ့လီစုလူမျိုးအလုံးကဟူယန်ထာနေလီစုပြည်သူစစ်ကိုထောက်ခံတာမျိုးတော့မဟုတ်ပါဘူး။တချို့ကလည်းဥရှင်မင်းကလူမျိုးစုနှစ်ခုကြားပြဿနာတွေဖြစ်အောင်ဖန်တီးနေတာတွေရှိတယ်လို့ဆွဆွဲပြောဆိုကြပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတွင်ထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်ထဲမှာတော့လီစုတိုင်းရင်းသားမျိုးနွယ်စုအလုံးဟာနိုဝင်ဘာလ9ရက်နေ့ကနေ22ရက်နေ့အထိပြည်သူစစ်ထဲမှာအမိစရင်တင်သွင်းရမှာဖြစ်ပြီးဝိုင်းမော်မြို့နယ်မှာစတင်စုဆောင်းသွားမယ်လို့ဆိုပါတယ်။အမိစရင်တင်သွင်းမှုပြက်ကွက်ခဲ့မယ်ဆိုရင်အိမ်နောက်စုတစ်ခုမှာတရောင်နှုံးနဲ့နေအိမ်ထိလာရောက်ခေါ်ဆောင်သွားမယ်လို့ထုတ်ပြန်ကြမှာပါရှိပါတယ်။အဲ့လိုတအိမ်တရောင်နှုံးစုဆောင်းတာမျိုးက KIA မှာလည်းအစဉ်လာရှိပါတယ်။21နှစ်ရွယ်ကိုလာဦးပါကတော့ပြည်သူစစ်တဲကိုဝင်မယ်ဆိုလို့ရှိရင်လီစုလူမျိုးတွေအတွက်အကျိုးရှိမယ်ဆိုတာကိုမယုံကြည်ပါဘူး။ဒါကြောင့်ပဲစစ်သားစုဆောင်မှုမတိုင်ခင်မှာတရုတ်နိုင်ငံကိုထွက်ပြေးခဲ့ပါတယ်။သူ့ရဲ့မိသားစုတွေကမယိုးဖလာလယ်သမားလုပ်ကြတဲ့သူတွေဖြစ်ပြီးတော့ဝိုင်းမော်မျိုးနဲ့ခွနမိုင်ကွာမှာနေထိုင်ပါတယ်။ကိုလာဦးပါကတဦးတည်သောသားဖြစ်ပါတယ်။ဒါကြောင့်သူထွက်ပြေးသွားတာဟာသူ့မိသားစုပေါ်မှာဖိအားတွေရောက်လာမယ်ဆိုတာကိုသိပါတယ်။
ဒီနေ့အမေဆိုရင်လည်းတက်ကြီးလာပြီလေနော်အဲ့တော့အဲ့အကြောင်းမလို့ပဲကိုကမိဘအတွက်တစ်ဖက်တလားအကူအညီဖြစ်အောင်လုပ်လို့နေရလေနော်တကယ်လို့မိဘတွေကိုပြန်မအစားထိုးလို့ခိုင်းမယ်အဖေပြန်သွားရမယ်ဆိုရင်တော့အိမ်မှာလည်းမိကိုကြည့်ဖို့ကအစလူကမရှိတော့ဘူးလေနော်အဲ့ကြောင့်မလို့စိုးရိမ်မှုတော့အရင်ရှိတာပေါ့အဲ့ကြောင့်ကျွန်တော်ပြန်လာမယ်လို့ပြောတော့လေအဖေနဲ့အမေကတော့သဘောမတူပြန်ပြီးမှမလုပ်စီချင်ဘူးအဲ့ကြောင့်မပြန်လာဖို့ပဲပြောတယ်
ဒီလိုထွက်ပြေးတိမ်းရှောင်လာတာကကိုလာဦးပတယောက်တည်းတော့မဟုတ်ပါဘူး။ဝိုင်းမော်မြို့နယ်ကလူငယ်တော်တော်များများကလည်းထွက်ပြေးတိမ်းရှောင်ကြတာပါ။ဖေဖော်ဝါရီလမှာစစ်တပ်ကစစ်မှုထမ်းဥပဒေကိုကျင်ညာပြီးတဲ့နောက်မှာတော့သူတို့အတွက်အနေရီကနှစ်ဆတိုးလာပါတယ်။ကိုငွားစီရောကခရီးရန်ဘာသာရေးဆရာတယောက်ဖြစ်ပါတယ်။ဒီဒေသမှာရှိတဲ့ရွာတွေမှာလူငယ်တွေမကြံတော့ဘူးလို့သူကပြောပါတယ
်။
ဒုက္ခရောက်တယ်ဆိုတာကလူပြူလူလွတ်ရှိတဲ့အိမ်တွေကြတော့ကိုသားသမီးတွေကိုဒီမှာမထားရဲလာကြတော့နိုင်ငံသားကိုပဲလွတ်လိုက်ကြတော့တာ ဒီမှာကိုမရှိကြတော့ကျွန်တော်ရောက်ခမရွာမှာဆိုရင်လူငယ်တွေမရှိတော့ဒါကြည့်ရင်ဘာမှမဟုတ်တယ်လို့နဲ့အသင်းတော်မှာလည်းအများကြီးထိခိုက်လာတယ်အားလုံး6ကက်ကက်ဖြစ်ကုန်ပြီတရွာလုံးလည်း6ကက်ကက်ပဲအသင်းတော်လည်း6ကက်ကက်ပဲဖြစ်တယ
်ဒီလိုထွက်ပြေးတိမ်းရှောင်တာတွေကမိသားစုတွင်အသက်ကြီးတဲ့သူတွေကိုအနည်းငယ်ရှိစေပြန်ပါတယ်ပြည်သူ့စစ်အဖွဲ့ရဲ့အော်တိုဘာလထုတ်ပြန်ချက်ထဲမှာအသက်ကြီးတဲ့သူတွေရဲ့ပံပိုးကူညီမှုတွေကိုလည်းတံပိုးထားပြီးသူတို့အနေနဲ့တခြားနည်းလမ်းတွေဖြစ်တဲ့ထမင်းချက်တာတွေလုံခြုံရေးဆောင်ပေးတာတွေအစရှိတဲ့နေရာတွေမှာလှုပ်ဆောင်နိုင်တယ်လို့ပါရှိပါတယ်ဝူယန်ထာနေလီစုပြည်သူ့စစ်ခေါင်းဆောင်ဦးရွှေမင်းကတော့မတ်လအတွင်းတိုက်ပွဲမှာတည်ဆုံသွားခဲ့ပါတယ်ဒါပေမဲ့စစ်သားစုဆောင်မှုတွေကဆက်လက်ရှိနေသေးပါမကြသေးမီလတွေတွင်က KIA နဲ့လီစုပြည်သူစစ်တွေပါဝင်တိုက်ခိုက်ပေးတဲ့စစ်တပ်တို့တိုက်ပွဲတွေကဝိုင်းမော်မျိုးအနီးတစ်ဝက်မှာပြင်းထန်စွာဖြစ်ပွားခဲ့ပါတယ်တိုက်ပွဲကြောင့်လူအများအပြားကအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်ကိုလာဥပရဲ့မိသားစုဝင်တွေလည်းထွက်ပြေးတိမ်းရှောင်ခဲ့ပြီးမြေကြီးနားမှာရှိတဲ့ဆွေမျိုးတွေနဲ့အတူနေထိုင်နေပါတယ်သူ့ရဲ့အမေဒေါ်အာစာမီကတော့သူသားထွက်ပြေးတိမ်းရှောင်ပြီးတဲ့နောက်ပိုင်းမှာသူ့ရဲ့မောင်ဖြစ်သူကိုပြည်သူစစ်ထဲကိုဝင်ဖို့စေလွှတ်လိုက်ရပါတယ်။သူမအတွက်စိတ်ပူပန်ဆုံးကမောင်ဖြစ်သူနဲ့လာများစွာအဆက်အသွယ်မရရှိနေတာပါပဲ။သူမဘာဆက်လုပ်ရမှန်းမသိတော့ပါဘူး
။တားပြီးမှဒီ3ရက်လောက်တုန်းကတော့ဟိုကျွန်မတို့နဲ့ဖုန်းပြောလို့ရတယ်ဘုနော်။အစီအလေလို့ပြောတာပဲသူကတော့အခုကတော့အဆက်အသွယ်မရလဲကြာပြီပေါ့။ဒီဘက်ကဆက်လို့မရဘူးเนาะဖုန်းကြီးကလည်းတိတဲ့အတိုင်းအင်တာနက်လမ်းပျောက်တာနဲ့ပါနေဆိုတော့အဆင်မပြေဘူးလေဒီဘက်ကကျမတို့ဘက်မှာလည်းရှစ်ဖြစ်လာရခါကြော်ဒီနေရာရွှေ့နေရတာအနေဆိုတော့ထပ်ပြီးမှမဆက်တယ်ဖြစ်တာပေါ့
အရင်ကဆိုရင်လီစုပြည်သူစစ်မှာတာဝန်ထမ်းတဲ့သူတွေဟာသူတို့ကြေးရွာတွေမှာတာဝန်ထမ်းဆောင်နိုင်တာဒါမှမဟုတ်အချိန်တို့တွင်းတာဝန်ပြီးဆုံးတာနဲ့သူတို့အိမ်နေနဲ့ကြေးရွာတွေကိုပြန်လို့ရပါတယ်အနည်းဆုံးတော့သူတို့ဆွေမျိုးတွေကသူတို့ဘယ်နေရာတွေမှာတာဝန်ထမ်းဆောင်နေတယ်လဲဆိုတာနဲ့သူတို့နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုသိရှိနိုင်ပါသေးတယ်။ဒါပေမဲ့အခုတော့အဲ့ဒီလိုမျိုးတွေမရှိတော့ဘူးလို့ဒိုးအတန်နဲ့စကားပြောခဲ့တဲ့လူတော်တော်များများကဆိုပါရယ်။ဒိုးအတန်ကဝူယန်ထာနေလီစုပြည်သူစစ်အဖွဲ့ကတာဝန်ရှိသူတွေကိုအကြိမ်များစွာဆက်သွယ်ပေမဲ့အဆက်အသွယ်မရရှိသေးပါဘူး။ကြောက်ရောင်းဝယ်လုပ်နေတဲ့ဦးလာစီကတော့သူ့ရဲ့သားအတင်းအာဓမတသားစုဆောင်ခံရတာနဲ့ပတ်သက်ပြီးတာဝန်ရှိသူတွေနဲ့စကားပြောခွင့်မရသေးဘူးလို့ဆိုပါတယ
်ဒီသူတို့ပြည်သူ့စစ်ဘက်ကကော်မတီဝင်တွေကတော့ကျွန်တော်တို့တွေ့တော့တွေ့ရတယ်ဒါပေမဲ့သူတို့ဘက်ကလည်းသူတို့လည်းတာဝန်ရခေါ်ရပေါ့ပြန်လူပေးပိုင်ခွင့်တော့မရှိဘူးလို့ပဲကျွန်တော်တို့အဲ့လိုမျိုးပြန်ဖြေပေးတယ်အဲသူတို့ဘက်ကတော့တွေးချင်တယ်ဆိုရင်တော့အထက်ဘက်ကိုသွားရမယ်လို့တော့ပြောတယ်ဒါပေမဲ့ကျွန်တော်တို့ဘယ်အထက်ကိုသွားရမလဲဆိုတော့ကျွန်တော်ဘက်ကတော့မသိတော့အခုထိကျွန်တော်တို့ဘယ်လိုဆက်သွယ်ရမလဲဆိုတော့အခုထိမသိသေးဘူးပေါ့နော်
ဦးလာစီကတော့သူ့ရဲ့သားဘယ်နေရာကိုရောက်နေတယ်လဲဆိုတာကိုမသိရတယ်လို့အသက်ရှင်လျက်ရှိနေသေးသလားဆိုတာကိုလည်းမသိသေးပါဘူ
းကလေးကခုဘယ်နေရာမှာရောက်နေတယ်ဆိုတာလည်းမသိတော့ခုဘယ်လိုမျိုးဘယ်လိုလို့လို့ဘယ်လိုလို့ရမှာလဲမသိဘူးနော်ခုဒီလည်းကလေးကိုဘယ်လိုစုံစမ်းရမှာလဲမသိဘူးဖြစ်နေတယ
်ဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်ထုတ်လွှင့်မယ့်ဒိုးအတန်ဖို့ကတ်ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်တဲ့ဒိုးအတန်အစည်းအဝေးကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်။အခုတစ်ခါတော့ Democracy လူခွင့်ရဲ့ခေတ်ပြိုင်ကဘာအစည်းအဝေးကိုထုတ်လွှင့်ပေးမှာပါ။စစ်တပ်နဲ့တိုက်နေတဲ့ညီနောင်၃ဘော်အဖွဲ့ကိုအကြံဖတ်အဖွဲ့တွေအဖြစ်စစ်ကောင်စီကကြီးညာခဲ့သလိုတရုတ်ကလည်းညှိနှိုင်းဖို့ဖိအားပေးနေပါတယ်။တွဲဆောင်ဆွေးနွေးရေးဖြစ်နိုင်ခြေနေတဲ့အခြေအနေမှာငြိမ်းချမ်းရေးအတွက်မလုပ်နိုင်ပါမလဲ။ငြိမ်းချမ်းရေးလေ့လာမှုဘာသာရပ်နဲ့ပါရဂူပွဲရဒေါက်တာစိုးမြတ်နယ်နဲ့ဦးတမောင်သန်းကမေးမြန်းတင်ဆက်ထားပါရခင်ဗျာ
။လူ့ဒဏ္ဍာရီအာဆီယံကပါဝင်ပတ်သက်သူတွေအားလုံးပါဝင်တဲ့တွဲဆောင်ဆွေးနွေးရေးလုပ်ဖို့စစ်ကောင်စီကိုတွန်းအားပေးခဲ့ပြီးမြေသုံးကျော်လာတဲ့အထိဘာမှဖြစ်ပါခဲ့ပါဘူး။ဒီပကတ်ကိုဖြစ်စေတဲ့ဆုံးဖြတ်ချက်တည်းမှတ်ခဲ့ရအောင်။အဒီဆုံးဖြတ်ချက်အတွက်ကိုရောစိတ်ပါပါဝင်ခဲ့ပြီးအရင်ချင်းရင်းခဲ့ရသူတွေဟာအဒီပဋိပကတ်ထဲကထွက်ဖို့ခက်တတ်တယ်လို့ပဋိပကတ်စိတ်ပညာလေ့လာချက်ကဆိုပါတယ်။ သူတို့ကယဉ်ထားသမျှအကျိုးမဲ့သွားတာမြင်တာပဲလေ။ပြန်ရလို့ရလို့နဲ့ထပ်ရင်ပြင်းရင်စားလိုက်တတ်ကြတယ်လို့လည်းဒီလေ့လာချက်တွေကပြပါတယ်။သူတို့ကကျိုးကြောင့်ယုတ်တိရစဉ်းစားတာမဟုတ်တော့ပဲကိုလုတ်ခဲ့တဲ့ဆုံးဖြတ်ချက်ပံကံကြောင့်စင်ကြေတွေပြပြင်းပြနေတတ်ပါတယ်လို့လည်းပฏิပက္ခစိတ်ပညာလေ့လာချက်ကပြောပါတယ်။ဒီလိုအချိန်မှာဘာတွေများလုပ်နိုင်ဒီပတ်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ University of Bradford ကနေငင်းကြေးပါတရရနဲ့ပါဂူဘွက်ယူထားတဲ့ဒေါက်တာဆွန်မြတ်မျိုးဖြစ်ပါတယ်။မင်္ဂလာပါဆရာမလေး
။မင်္ဂလာပါဆရာမင်္ဂလာပါ
။ Okay.
ဖိတ်ခေါ်ပေးရကျေးဇူးပါ။ဟုတ်ကဲ့
။ Okay, ခင်ဗျာ။ဟိုဆရာမတို့လိုပညာအဆင့်ကိုရောက်သွားတဲ့ဆရာမ Sorry ဘောနော်တဆရာနယ်ပယ်တဲ့ကိုထဲထဲဝင်လင့်လာထားပဲပြောဖို့ဝင်လေးတတ်ကြပါလေ။ဒါကြောင့်ခုဆရာမဆွေးနွေးမှာကပฏิပက္ခနဲ့ငြင်းချမ်းရေးလေ့လာချက်တွေမှာတွေ့ရတဲ့သဘောအယူအဆတွေကိုပဲအခြေခံဆွေးနွေးမှာဖြစ်တယ်လို့ကျွန်တော်နားလည်ပါလေ။ဒီသဘောအယူတွေနဲ့နားစင်ကြည့်ရှုကြသူတွေကပဲမြန်မာနိုင်ငံအချိန်တွေကိုချိန်ထိုးကြည့်ဖို့မြစ်တရခံပြစီ။မြန်မာနိုင်ငံနဲ့ပတ်သက်ပြီးရှင်းရှင်းကြည့်ဒင်းကနဲ့တောက်ကနဲ့ကြားချင်ကြတဲ့သူတွေအတွက်တော့ကအာမရစရာဖြစ်ကောင်းဖြစ်မှာပါ။သို့တော်လည်း
ဟုတ်ကဲ့ပါဆရာ
စဉ်းစားစရာတွေရရှိကြလိမ့်မယ်လို့တော့ကျွန်တော်တို့မျှော်လင့်ထားပါတယ်ဆိုတော့
ဟုတ်ပါတယ်
အစပိုင်းမှာကျွန်တော်အဲ့ဒီလိုပฏิပက္ခအခြေအနေမျိုးမှာဘာတွေလောက်တတ်ကြပါသလဲခင်ဗျအဲကျွန်တော်တို့ရှေ့တိုးလို့လည်းမရနောက်ဆုတ်လို့လည်းမရဘာမှလုပ်လို့မရတဲ့အခြေအနေကြီးဖြစ်နေအဲ့ဒီလိုအခြေအနေမျိုးကကျွန်တော်တို့ဘာများလောက်ကြပါမလဲ
ကျမတို့အခုလွန်ကျွန်နေဖြစ်ကုန်ပြီပေါ့နော်အလွန်ကျွန်နေဖြစ်ကုန်တဲ့အနေအထားကနေပြီးတော့နောက်ဆုံးပဏိပက္ခတစ်ခုကဘလို့ပဲလွန်နေကျွန်နေကျွန်နေဘလောက်ကြည့်ပဲတော့နောက်ဆုံးကညှိနှိုင်းဆွေးနွေးမှုအပိုင်းကိုကျမတို့မလွဲမသွေသွားရမှာပဲဖြစ်တယ်ဘာဖြစ်လို့ဆိုတော့မြန်မာပြည်ဆိုလို့ရှိရင်တန်း90ကျော်တဲ့လူဦးရေရှိတယ်အဲ့ဒီလူတန်းစားတွေအတွက်ထည့်သွင်းစဉ်းစားမှာဖြစ်တဲ့အကြောင်းလို့အဲ conflict မှာပါဝင်တဲ့ပတ်သက်နေတဲ့ပုံစံတွေအကုန်လုံးကခြုံငုံပြီးတော့ပေါ့နော် fishing ရှိဖို့ရအတွက်ပေါ့နော်ဒီဟာလေးကိုကျွန်မထည့်သွင်းပြီးတော့ပြောချင်ပါတယ်ဆရာ
Okay
negotiation ကိုသွားမယ် negotiation ကိုဘယ်လိုသွားမလဲ dialogue အနေနဲ့သွားမယ် dialogue အနေနဲ့ဘယ်လိုသွားမလဲဆိုတော့အဲ့ဒီအပိုင်းတွေကိုကျွန်မတို့က thinking ကနေပြီးတော့ process ကအဲ့ဒီဘက်ကိုသွားဖို့ရအတွက်ကျွန်မတိုက်တွန်းချင်ပါတယ်ဟုတ်ကဲ့
Okay ဒါဆရာမခုနပြောသွားတဲ့အနာဂတ်အမြင် vision ပေါ့နော်
ဟုတ်ကဲ့
ဘလော့ဒီ vision ကိုပြောတဲ့အခါမှာကျွန်တော်သွားပြီးတတိယတော့က February လတုန်းကထင်ပါတယ်ကေအီကောင်းဆောင်ဘူချုပ်ချီအမ်ဘာလာကလည်းအနာဂတ် Federal တည်ဆောက်ရေးဆိုင်ရာသဘောတူညီချက်တရားရရှိထားအောင်ဆွေးနွေးဖို့ပြောတော့ပြခဲ့ရပါတယ်
ဟုတ်ပါ
ပြီးတော့ဆရာတာယာဆရာတခုတာယာကလည်းရန်သူမရှိမိတ်ဆွေသာရှိဆိုတဲ့ဇာတ်ကိုပြောရမှာမြန်မာနိုင်ငံဖွံ့ဖြိုးတည်းရေလုပ်နိုင်ဖို့အတွက်နိုင်ငံရေးကြီးကျင်းမှုအသက်တည့်ထူထောင်ဖို့လိုအပ်ချက်ရပြောခဲ့တဲ့သဘောကိုဆရာရဲ့ဆောင်းပါးတွေမှာကျွန်တော်အဖူးပါတယ်
ဟုတ်ကဲ့
အနာဂတ်ကိုကြည့်တဲ့အခါမှာဒီဆရာတာပြောတဲ့ဖွံ့ဖြိုးတိုးတက်ရေးကျွန်တော်တို့အများစုကရှံသွားပြီးတော့ပေါ့နော်ရန်သူမိတ်ဆွေကိုပဲအဓိကထားသွားတာကိုတွေ့ရပါတယ်ဒီတော့
ဟုတ်ကဲ့ရန်သူမရှိမိတ်ဆွေသာရှိပေါ့ဗျာဟုတ်
ဟုတ်ကဲ့ရန်သူမရှိမိတ်ဆွေသာရှိဆိုပြီးဒီစကားလေးကိုပဲဒါကောက်ပြီးတော့ကြည်ကြည်ပြတ်ပြတ်မစဉ်းစားကြဘူးပြောကြတာတွေကိုလည်းတွေ့ရပါတယ်ဆိုတော့
ဟုတ်
ဒီတော့ဒီဆောင်းခုနပြောတဲ့ vision ပေါ့နော်အဲ့ဒီအနာဂတ်အမြင်နော်ညီနိုင်ဆွေးနွေးမှုသွားတဲ့ခါမှာဒီ vision ထဲမှာနော်ရှိနေကြဖို့အတွက်ဖွံ့ဖြိုးတိုးတက်ရေးကတော့ဘယ်လောက်ထိအရေးကြီးပါသလဲ
ဆရာဖွံ့ဖြိုးတိုးတက်ရေးဆိုတာကလူတိုင်းလူတိုင်းအတွက်အရေးပါတယ်ဆရာကျွန်တော်တို့တိုင်းပြည်လိုမျိုးအရန်ကိုနှိမ်ပါနေတဲ့တိုင်းပြည်အတွက်ကအရေးအကြီးဆုံးပဲလို့ကျွန်မကတော့ယူဆပါတယ်တခြားနိုင်ငံတွေကတိုးထွက်ပြီးတော့ပေါက်ထွက်ပြီးတော့အရေးတိုးတက်နေတဲ့အချိန်မှာကျွန်တော်နိုင်ငံဆုတ်တဲ့ဆုတ်ဆုတ်တဲ့ဆုတ်ဆုတ်တဲ့ဆုတ်လာအဲ့ဒီနိုင်ငံလိုမြန်မာနိုင်ငံလိုနိုင်ငံမျိုးအတွက်တိုးတက်ဖို့မျိုးမူတာဒီထက်အရေးကြီးတာဘာမှမရှိဘူးအဲ့တော့ဆရာတကုံတရားရဲ့ကိုပြန်ပြီးဆွဲကောက်မယ်ပြောရမယ်ဆိုလို့ရှိရင်ဖွံ့ဖြိုးတိုးတက်ရေးကိုကျွန်တော်က concentrate လုပ်ရမယ် focus လုပ်ရမယ်အဲ့တော့ရန်သူမိတ်ဆွေကနေပြီးတော့ကြော်လွန်ပြီးတော့နောက်တစ်ဆင့်ကျွန်တော်တို့တိုးတက်ဖို့မျိုးရေးကိုအဲ့ဟာကို focus ထားပြီးတော့ဒီနိုင်ငံရေးလမ်းကြောင်းကိုသွားမှသာလေရန်သူမိတ်ဆွေကိုကြော်လွန်ပြီးတော့သွားမှသာလေကျွန်တော်ရဲ့ဒီဟို vision တွေကနေပြီးတော့เนาะ mission ဖြစ်လာမယ်လို့ကျွန်မယူဆပါတယ်ဆ
ရာ shutter ပြောလိုက်တဲ့အပေါ်ပို့ပြီးတော့ structure သဘောတွေ
အနေနဲ့အနေနဲ့ဒိတ်ပဲဟုတ်ကဲ့
capacity သဘောတွေ နော်ကျွန်တော်တို့ရေချိန်နိုင်ငံရေးရေချိန်မှုသဘောတည်းအထိကျွန်တော်တို့
ဟုတ်ကဲ့
စဉ်းစားပြောဆိုကြတာအောင်မတွေ့ရပါဘူးဆိုတော့
ဟုတ်ကဲ့
ခုပြောနေတဲ့ဖွံ့ဖြိုးဆရာမခုနပြောတဲ့ဖွံ့ဖြိုးတွတ်တဲ့ရေးနော်ဆရာတရားပြောတဲ့ဖွံ့ဖြိုးတွတ်တဲ့ရေးရှိဖို့ဉာဏ်ဉာဏ်ရေးရှိဖို့လိုအပ်တယ်နော်ဉာဏ်ဉာဏ်ရေးရှိဖို့အတွက်နိုင်ငံရေးရေးကိုအစ်တီဆောက်ဖို့လိုအပ်တယ
်တိဆောက်ဖို့လိုအပ်တယ်ဆင်မီသွားမှာပါဆရာဟုတ်ကဲ့ဆရာ
အဲ့ဒါလိုပဲနောက်ကခုနဗူဒီအမ်ဘာလာပြောတဲ့ဖက်ဒရယ်ကိုပါပြန်ထားခွင့်နော်ပြီးတော့ဖက်ဒရယ်နိုင်ငံဖြစ်ပေါင်းစည်းရဲ့အဲ့ဒီသဘောယူဆတွေဒါ vision ထဲမှာကျွန်တော်တို့အနာဂတ်အမြင်ထဲမှာခိုင်မာအားကောင်းလာအောင်ဘလို့များလှုပ်ဆောင်နိုင်မယ်လို့ဆရာမထင်ပါတယ
်ဆရာအဲ့ဒီဥစ္စာကလေလူကြီးတွေကဒီ vision ကိုကလေးတွေကိုတွားဖို့ရအတွက်သူတို့ကိုယ်၌ကလည်းဒီဟာကိုမွေးစားဖို့လိုရပေါ့ဆရာပညာရဲ့ပိုင်းဆိုင်ရာပေါ့နော်ဒီနိုင်ငံရေး thinking ကိုရလာဖို့အတွက်သူတို့မှာလုံဆောင်မှုတွေလိုအပ်တယ်ဆရာအဲ့လိုလုံဆောင်မှုလေးတွေရဖို့ရအတွက်အဲသူတို့မှာဘာတွေရှိနေမလဲသူတို့ရဲ့ဟို motivation ကဘာရှိမလဲနိုင်ငံရေးရင်ကျင်းမှုကိုကျွန်တော်တို့ကတီထောင်နေတယ်ဆိုလို့ရှိရင်အထူးသဖြင့် leadership role မှာကစားနေတဲ့လူတွေအကုန်လုံးကဒီနိုင်ငံရေးရင်ကျင်းမှုခေါင်းစဉ်အောက်ကနေအကုန်လုံးကအတူတူကသွားကြမယ်လို့ဆိုလို့ရှိရင်ကျွန်တော်တို့တိုင်းချင်းတာနော်ဒီလိုမျိုးအခက်အခဲတွေပြဿနာတွေ deadlock တွေဖြစ်လာမှာတော့မဟုတ်ဘူးဆရာအဲ့ငယ်ရဲ့ယဉ်ကျေးမှုအပိုင်းလေးကိုကျွန်မအကုန်လုံးကိုစဉ်းစားဆင်ခြင်ပြီးတော့အဲဒီဘင်းထဲမှာထည့်ပြီးတော့ထည့်သွင်းစဉ်းစားဖို့ပြောချင်ပါတယ်ဆရာ
။ဒါ vision sheet ထားမှာဒီပဋိပက္ခတွေကိုအဆုံးသတ်တဲ့အခါမှာဒါညီနိုင်ရွှေ့ရကြနောက်ဆုံးတော့ညီနိုင်ရွှေ့ရကြတဲ့အထက်ကိုရောက်တယ်နော်
။အဆုံးသတ်ကတော့ဒါပါပဲဆရာ
။ဟုတ်ပါတယ်။ဆိုတော့အခုနိုင်ငံတကာကလည်းညီနိုင်ရွှေ့ရဖို့ပြောတယ်ဒါပေမဲ့အရင်လိုညီနိုင်ရွှေ့တွေ့ဖို့အတွက်မဖြစ်တဲ့ခါမှာဘာတွေများလောက်ထားဖို့ဒုမလဲ
ဒီပလိုမစီအပိုင်းမသွားဘဲနဲ့ဟို informal အပိုင်းနဲ့သွားမယ်ဆိုလို့ရှိရင် communication channel ပေါ့နော်တစ်ဖက်နဲ့တစ်ဖက်ဟိုအချိန်မရွေးပြောဆိုဆက်ဆံဖို့အတွက
်ဆက်သွယ်ရေးလမ်းကြောင်းပေါ့
ဆက်သွယ်ရေးလမ်းကြောင်းလေးတွေဖွင့်ထားပေးမယ်ဆိုလို့ရှိရင်ဟိုဘက်ကလည်းဆန္ဒရှိတယ်ဒီဘက်ကလည်းဆန္ဒရှိတယ်အဲ့ဒီမှာသူတို့ရဲ့ဆန္ဒတွေအတူပေါင်းစည်းဖို့ရအတွက်ကိုဒီဆက်သွယ်ရေးလမ်းကြောင်းတွေဟိုဘက်ကဒီဘက်ကနော် informal အနေနဲ့စပြီးတော့ဖွင့်ထားမယ်ဆိုလို့ရှိရင်အဲကျမတို့အတွက်ဒီ formal dialogue မစခင်မှာဒီအဆင့်ကနေပြီးတော့အဲစပြိုးနိုင်တယ်လို့ပြောလို့ရပါတယ်ဆရာအထူးသဖြင့်အဲဒီ interfaith နော် religious group ပဲဖြစ်ဖြစ်နော် community based ပဲဖြစ်ဖြစ်သူတို့ကဟိုဘက်အချမ်းဒီဘက်အချမ်းနဲ့နော်တယောက်နဲ့တယောက်ရန်သူလို့မမြင်မဲနဲ့ဒါရီကငါတို့ပေါင်းစည်းလို့ရတဲ့အဖွဲ့အစည်းတွေပါလားဆိုတော့နော်ပြည်ထောင်စုစိတ်သက်နဲ့ဟိုဘက်ဒီဘက်အပေါင်းစည်းပြီးတော့ informal channel လေးတွေကိုနော်ဆက်ပြီးတော့ဖွင့်ပေးပြီးလမ်းကြောင်းဆက်ပြီးတော့ဖွင့်မယ်ဆိုလို့ရှိရင်နော်ဒါရီကတစ်ဖြည်းဖြည်းနဲ့ dialogue ရှိကိုတွန်းပို့သွားမယ်လို့ကျွန်မယုံကြည်ပါတယ်ဆရာယုံကြည်မှုတိစောက်တဲ့နေရာမှာဒီ channel လေးတွေကဘာမှမဟုတ်ပေမဲ့တစ်ဖက်နဲ့ခက်ဆန္ဒရှိမယ်ဆိုလို့ရှိရင်ကျွန်တော်ဒီဥစ္စာကိုကြီးမားတဲ့ trust building ကိုတစ်ဖြည်းဖြည်းနဲ့တိစောက်ယူလို့ရတယ်ဆိုတာကိုယုံကြည်နော်နှစ်ဦးနှစ်ဖက်ယုံကြည်စေချင်တယ်ပေါ့နော
်ဟုတ်ကဲ့ဆရာမဒါနောက်ဆုံးမင်းကလေးပါဉာဏ်ဉာဏ်ရည်လေးလာချက်ဆက်ပြခြင်းမှာဆိုလို့ရှိရင်ပဋိပက္ခအခုလိုမြန်မာနိုင်ငံလိုပဋိပက္ခဖြစ်နေတဲ့နိုင်ငံတွေမှာမနိုင်ငံတနိုင်ငံအတွက်ပေါ့နော်ငြိမ်းချမ်းတဲ့နိုင်ငံတနိုင်ငံကိုထူထောင်တဲ့ခါဘလို့အကြောင်းချက်တွေတို့အမယ်လို့ပြောတယ
်အားလုံးငြိမ်းချမ်းဖို့ဆိုတာကစီးပွားရေးအဆင်ပြေဖို့အခြေခံလိုအပ်ချက်တွေနဲ့ပြည့်ပြည့်စုံမှသာလျှင်နော်လူတွေကငြိမ်းချမ်းရေးကိုအဲစင်ပြန်ပြီးတော့ထူထောင်နိုင်မှာဒါရီကအများနဲ့ interpretation ကတရားရှိနေတယ်နိုင်ငံတစ်ခုရဲ့စီးပွားရေးအဆင်ပြေမှသာလျှင်ပညာရေးတွေကိုထူထောင်နိုင်မှာပညာရေးတွေထူထောင်နိုင်စိတ်ဓာတ်တွေထူထောင်နိုင်မှာတစ်ဖြည်းဖြည်းနဲ့တစ်စင်းချင်းထူထောင်သွားနိုင်မှသာလျှင်ကျွန်တော်တို့နိုင်ငံကြီးရဲ့ငြိမ်းချမ်းရေးကိုခိုင်ခိုင်မာမာ sustainable ဖြစ်တဲ့နော်အဲနိုင်ငံတစ်ခု development ကိုရမယ်ဆိုတာကိုကျွန်မယုံကြည်တယ်နော်အခြေခံ basically မရဘဲနဲ့ကျွန်တော်တို့ဘာလို့မှမျှော်လင့်ချက်ထားလို့မရဘူးဆရာ
ဟုတ်ကဲ့ဆရာမဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမ
ကျေးဇူးတင်ပါတယ်ဆရာ I hope it's helped thank you ဆရာ
အခုဆွေးနွေးတောင်းခဲ့တဲ့သူကတော့ဒေါက်တာဆွေးနွေးမျိုးဖြစ်ပါတယ်ကျွန်တော်တို့ပေါင်းတမ်းပ
ါဗြိတိန်နိုင်ငံဘရက်ဖို့တက်ကူကနေငြိမ်းချမ်းရေးဘာသာရေးနဲ့ပါရဂူဘွဲယူထားတဲ့ဒေါက်တာဆွေးမြတ်နွယ်ကိုဦးတမောင်သန်းကဆက်သွယ်မေးမြန်းပြီးတော့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးဖြစ်တဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အစည်းအဝေးဒုတိယပိုင်းကိုဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့နာဂတ်ကဘာအစည်းအဝေးအပါဝင်သတင်းတွေကသုတအစည်းအဝေးတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုမှာလာမယ့်နိုဗင်ဘာလကျင်းပမယ့်ရွေးကောက်ပွဲအကြိုဒီမိုကရက်တစ်နဲ့ရီပဘလစ်ကန်သမ္မတလောင်းနှစ်ဦးစကားဆက်ထိုးပွဲကိုစက်တင်ဘာလ10ရက်အင်္ဂါနေ့ညပိုင်းမှာကျင်းပမှာဖြစ်ပြီးတော့ ABC ရုပ်သံကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါဒီစကားဆက်ထိုးပွဲကို VOA မြန်မာဝိုင်းအစီအစဉ်ကနေပြီးတော့လေရွေးကောက်ပွဲအထူးအစီအစဉ်ဖြစ်နေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးပါမယ်မြန်မာစံတော်ချိန်စက်တင်ဘာလ17ရက်ဗုဒ္ဓဦးမနက်9နာရီအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါနေ့ည၈နာရီခွဲအချိန်ကစပြီးတော့၃နာရီကြာထုံးလိုက်မဲ့ဒီ2စီစဉ်မှာတော့ဒီမိုကရက်တစ်သမ္မတလောင်းကာမလာဟဲရစ်နဲ့ရီပဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ရဲ့စကားဆစ်ထိုးပွဲတိုက်ရိုက်ထုံးလွှင့်ချက်နဲ့အတူအထူးသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မတွေကိုပါထုံးလွှင့်သွားမှာဖြစ်ပါတယ် VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်တယ်လို့ VOA မြန်မာဝိုင်း Facebook နဲ့ YouTubeလူမှုကော်ရဲ့စာမျက်နှာတွေမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါလိမ့်။စောင့်မျှော်ကြည့်ရှုကြဖို့ဖိတ်ခေါ်ပါတယ်ရှင
်။မင်္ဂလာပါ။ VOA American အတန်ကနေ2024ခု September 9ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ30နဲ့51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတစ်ခါတော့အာရှနိုင်ငံရဲ့အစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။တရုတ်နိုင်ငံမှာ3ရက်ကြာကျင်းပခဲ့တဲ့တရုတ်အာဖရိကပူးပေါင်းဆောင်ရွက်ရေးထိပ်သီးအစည်းအဝေးမှာအာဖရိကအတွက်တရုတ်ကဒေါ်လာ51ဘီလီယံခရီးပြုခဲ့ပါတယ်။မကြာမီနောက်ထပ်တော့မဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတောင်ကိုရီးယားနိုင်ငံကိုသွားခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့ဝန်ကြီးချုပ်တပေထုံနန်ရှင်နဝတ်ကိုဘုရင်ကအတီးပြုပေးလိုက်ပါတယ်။ဒီလိုအာရှနိုင်ငံရဲ့သတင်းလေးကိုတော့ကိုဇော်မိုးကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
တရုတ်အာဖရိကပူးပေါင်းဆောင်ရွက်ရေးညီလာခံ FOCAC 2024ထိပ်သီးအစည်းအဝေးကိုတရုတ်ပြည်ပြည်ကမှစက်တင်ဘာလ4ရက်ဗုဒ္ဓဟူးနေ့ကနေတောက်ကြနေ့အထိ3ရက်ကျင်းပခဲ့ပြီးအာဖရိကအတွက်3နှစ်အတွင်းငွေကြေးအကူအညီဒေါ်လာ51ဘီလီယံထောက်ပံ့ဖို့တရုတ်ကကတိပြုခဲ့ပါတယ်။ဒီပူးပေါင်းဆောင်ရွက်ရေးညီလာခံကို3နှစ်တစ်ကြိမ်ပြုလုပ်တာဖြစ်ပြီးကိုဗစ်ကာယောဂါဘေးပြီးနောက်ဒါဟာပထမအဦးဆုံးအကြိမ်ပြန်လည်ကျင်းပတာဖြစ်ပါတယ်။ဒီထိပ်သီးအစည်းအဝေးကိုအာဖရိကတိုက်နိုင်ငံတွေကခေါင်းဆောင်50ကျော်လောက်တက်ရောက်ခဲ့ပါတယ်။ကြာတာပရင်းနဲ့မိန်ကောမှာသမရရှိချင်းပင်ကအခုလိုပြောဆိုခဲ့ပါတယ်
။ဒီ現代化的一系列重大举措有好的历史经验携手推进
ဒီထိပ်သီးအစည်းအဝေးဘွဲ့ရဲ့အဓိကစွမ်းဆောင်မှုကတော့တရုတ်အာဖရိကအနာဂတ်ဆက်ဆံရေးတိုးတက်လာစေဖို့အတွက်ထူးခြားကောင်းမွန်တဲ့လမ်းညွှန်ချက်တွေကိုချမှတ်နိုင်တာနဲ့တရုတ်နဲ့အာဖရိကနှစ်ဖက်စလုံးကိုခင်မီတိုးတက်စေမဲ့လုပ်ငန်းစဉ်တွေချမှတ်နိုင်တာပဲဖြစ်ပါတယ
်ဒီထိပ်သီးအစည်းအဝေးမှာအဓိကအချက်နှစ်ချက်ကိုသဘောတူခဲ့ကြပါတယ်ခေတ်တစ်ခုကိုဖော်ဆောင်နိုင်မဲ့တရုတ်အာဖရိကအတိုင်းအဝိုင်းတစ်ရပ်ကိုထူထောင်သွားဖို့နဲ့လာမယ့်3နှစ်အတွင်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေအကောင်အထည်ဖော်သွားဖို့ဖြစ်ပါတယ်တရုတ်နဲ့အာဖရိကနိုင်ငံတွေအကြားတန်တမာဆက်ဆံရေးကိုမဟာဗျူဟာမြောက်အဆင့်အတန်းအဖြစ်မြှင့်တင်သွားဖို့သမရရှိချင်းပင်ကလည်းကံလန်ခဲ့ပါတယ်။ဒါ့အပြင်အာဖရိကမှာခေတ်မီအဆင့်မြင့်ရေးလုပ်ငန်းတွေအကောင်အထည်ဖော်လာနိုင်ဖို့လာမယ့်3နှစ်အတွင်းပူးပေါင်းဆောင်ရွက်ရေးစီမံကိန်း10ခုကိုလည်းသမရရှိချင်းပင်ကတင်ပြခဲ့ပါတယ်။တရုတ်သမရရှိချင်းပင်နဲ့အာဖရိကနိုင်ငံခေါင်းဆောင်တွေနှစ်နိုင်ငံချင်းတိကျတွေ့ဆုံမှုတွေလည်းပြုလုပ်ခဲ့ပါတယ်။အာဖရိကနိုင်ငံ53နိုင်ငံကခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်။တရုတ်ဟာအာဖရိကမှာဩဇာလွှမ်းမိုးနိုင်ဖို့ကြိုးပမ်းနေတယ်လို့အမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့အာဖရိကမှာပြန်ဆိုင်မှုတွေရှိနေပါတယ်။တာဝန်ကနေအနားယူတော့မဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတော့တောင်ကိုရီးယားနိုင်ငံကို2ရက်ကြာသွားရောက်ခဲ့ပြီးတောက်ကြနေတော့ကတောင်ကိုရီးယားသမ္မတယွန်ဆူယွန်နဲ့တွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်ရေးနဲ့ဒေတာရင်းလုံခြုံရေးတည်ငြိမ်ရေးတို့အတွက်ဖြစ်တယ်လို့နှစ်နိုင်ငံခေါင်းဆောင်တွေကပြောပါတယ်။ဂျပန်ဝန်ကြီးချုပ်ကီရှိဒါဟာသူ့ရဲ့ Liberal Democrat Party တွင်ထောက်ခံမှုကျဆင်းလာတဲ့အတွေ့သူ့အနေနဲ့ဝန်ကြီးချုပ်နေရာကနှုတ်ထွက်တော့မယ်လို့ဩဂုတ်လအလယ်ပိုင်းကပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့အသက်ငယ်ဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်လာတဲ့ပေတွန်တန်ရှီနာဝက်ဟာစက်တင်ဘာလ6ရက်နေ့တောက်ကြနေ့ကထိုင်းဘရင်ထံမှာဝန်ကြီးချုပ်အဖြစ်ကျန်းသက်စာတင်ဆိုခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဝင်ကြီး35ဦးပါအစိုးရအသစ်စီးရင်ကိုဘရင်ထံတင်သွင်းခဲ့ပြီးတောက်ကြနေ့တုန်းကတော့ဘရင်ကအတီးပြုတ်ပေးလိုက်တဲ့အတွေ့ပစ်တွန်တန်ရှီနာဝက်ဟာဝင်ကြီးချုပ်အဖြစ်စတင်တာဝန်ထမ်းဆောင်တော့မှာဖြစ်ပါတယ်။သူဟာတိုင်းပြည်ကနေထွက်ပြေးခဲ့ရတဲ့ဝင်ကြီးချုပ်ဟောင်းတက်ဆင်ရှီနာဝက်ရဲ့သမီးဖြစ်ပါတယ်။ထိုင်းနိုင်ငံမှာလွန်ခဲ့တဲ့23နှစ်အတွင်းတက်ဆင်ရှီနာဝက်အဲဒီနောက်ညီမဖြစ်သူယင်လတ်ရှီနာဝက်နဲ့ အခုအခါသမီးဖြစ်သူပေတုံတန်ရှင်နာဝတ်တို့အစဉ်အဆက်ဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်။ထိုင်းပြည်ရဲ့အတီးပြုချက်ရယူပြီးနောက်ဝန်ကြီးချုပ်အသစ်ပေတုံတန်ကအခုလိုကျေးဇူးတင်စကားပြောဆိုခဲ့ပါတယ်
။ก่อนอื่นนะคะดิฉันต้องขอขอบคุณสมาชิกสภาผู้แทนราษฎรผู้มาจากการเลือกตั้งของประชาชนอีกครั้ง
ဖွေထိုင်းပါတီဝင်တွေကိုလည်းကျေးဇူးတင်ပါတယ်။ထိုင်းပြည်သူတွေကိုလည်းကျေးဇူးတင်ပါတယ်။ကျမအနေနဲ့အကောင်းဆုံးဖြစ်အောင်ပြင်ဆင်ထားပါတယ်။ကျူးစာဆောင်ရွက်ဖို့လဲအခိုင်အမာဆုံးဖြတ်ထားပါတယ
်ရွေးကောက်ပွဲမှာဒုတိယမဲအများဆုံးရရှိခဲ့တဲ့ဖူထိုင်းပါတီကဝင်းကြီးချုပ်စတားထဝစင်ကိုပြီးခဲ့တဲ့ဩဂုတ်လတည်းတုန်းကဖွဲ့စည်းပုံအခြေခံစည်းမျဉ်းရုံးကနေဖယ်ရှားခဲ့ပြီးနောက်ပေတွန်တန်ရှီနာဝတ်ဝင်းကြီးချုပ်ဖြစ်လာတာပါအာဏာသိမ်းမှုတွေမကြာခဏဖြစ်လေရှိတဲ့ထိုင်းနိုင်ငံမှာနိုင်ငံရေးအရှုပ်အထွေးတွေရှိနေပြီးလက်ရှိထိုင်းဖွဲ့စည်းပုံအခြေခံစည်းမျဉ်းဟာလည်းစစ်တပ်ကအာဏာသိမ်းစဉ်ရေးဆွဲခဲ့တဲ့ဖွဲ့စည်းပုံစည်းမျဉ်းဖြစ်ပါတယ်ပြီးခဲ့တဲ့2023ခုနှစ်ရွေးကောက်ပွဲမှာမဲအများဆုံးရရှိခဲ့တဲ့ရှေ့သို့ချီပါတီ Move Forward ပါတီကိုလည်းပြီးခဲ့တဲ့ဩဂုတ်လထဲမှာပဲဖွဲ့စည်းပုံတရားရုံးကပယ်ဖျက်ခဲ့ပါတယ်။ပေတွန်တန်ရှီနာဝတ်ဝန်ကြီးချုပ်ဖြစ်လာပေမဲ့လည်းထိုင်းနိုင်ငံမှာနောက်ထပ်နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်လာမှာကိုတော့စိုးရိမ်မကင်းဖြစ်နေကြကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။
အာရှနိုင်ငံရေးစီစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါအခုစက်တင်ဘာလထဲမှာစိုက်ပျိုးရေးသွင်းအားစုဈေးနှုန်းတွေထပ်မံမြင့်တက်လာလို့တောင်သူတွေအခက်ကြုံနေရပါတယ်ဒီသတင်းတွေအပြင်တပတ်အတွင်းလေယာထွက်ခုန်တည်နှံဈေးနှုန်းအတက်ကျကဘယ်လိုရှိပါသလဲလေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်တဲ့သူကျမမင်းစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စိုက်ပျိုးရေးသုံးဓမ္မရောစာတအိတ်ကို7,000-4,000လောက်ထိထပ်မံမြင့်တက်လာလို့တောင်သူတွေအခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်တောင်သူတွေအသုံးများတဲ့မြင်းပြန်ပလဲဓာတ်မြေဩဇာအပါအဝင်တခြားမြေဩဇာဈေးနှုန်းတွေလည်းတအိတ်ကို2000ကနေ4000ကျပ်လောက်အထိထပ်မံမြင့်တက်လာတာဖြစ်ပါတယ်မြေဩဇာဥဆောင်ကော်မတီကတတ်မှတ်ရည်ညွှန်းဈေးနှုန်းကိုတိုးမြှင့်တတ်မှတ်လိုက်တာကြောင့်ပြင်ပဈေးကွက်မှာပါသွင်းအားစုဈေးတွေထပ်မံမြင့်တက်လာတဲ့အပြင်ပစ္စည်းပြက်လက်မှုတွေပါဖြစ်ပေါ်နေတာပါအခုနှစ်ဇွန်လအတွင်းကမြင်းပြန်ပလဲဓာတ်မြေဩဇာတအိတ်ကို9000ကျပ်လောက်သာပေါက်ဈေးရှိခဲ့ပြီးဇူလိုင်လမှာတော့တအိတ်ကို3,000-3,000ကျော်အထိမြင့်တက်ခဲ့ပါတယ်။အခုစက်တင်ဘာ4ရက်မှာတော့မြင်းမြန်တအိတ်ကို3,500ကျပ်ကျော်အထိအဆမတန်ထပ်မံမြင့်တက်လာတာဖြစ်ပါတယ်။အလားတူ15ပတ်လည်မြေဩဇာကလည်းဇူလိုင်လအတွင်းကတအိတ်ကို3,500ကျပ်ဝန်းကျင်သာပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တအိတ်ကို3,800ကျပ်လောက်အထိပေါက်ဈေးရှိနေတာကိုတွေ့ရပါတယ်။မြေဩဇာဥဆောင်ကော်မတီနဲ့စိုက်ပျိုးရေးသွင်းအားစုများတင်သွင်းတူလောင်ဖြန့်ဖြူးသူများအသင်းကရည်ညွှန်းဈေးနှုန်းတွေတတ်မှတ်လို့ဈေးကွက်ထဲမှာမြေဩဇာဈေးတွေမြင့်တက်လာရတာဖြစ်တဲ့အတွက်ရည်ညွှန်းဈေးတတ်မှတ်တဲ့စနစ်ကိုပယ်ဖျက်ပေးဖို့တောင်သူတွေကတောင်းဆိုထားပါတယ
်။မုံမြေပဲတိတ်တွေဈေးကွက်ထဲဝင်ရောက်လာလို့ဈေးနှိမ့်ငယ်ချဆင်းနေပါတယ်။မုံမြေပဲတိတ်တွေကဈေးကွက်ထဲကိုစာတင်ဝင်ရောက်လာပြီးဖြစ်တဲ့အတွက်ပြင်တွေပဲဈေးကွက်မှာတော့မြေပဲဈေးနှုန်းပြန်လည်ချဆင်းလာတယ်လို့ကုန်သည်တွေကပြောပါတယ်။ဩဂုတ်လတတိယပတ်တွင်ကညီဝင်းစံတပိတာကိုတတောင်ကနေ11,000ကျပ်ထိမြင့်တက်ခဲ့ပြီးလက်ရှိမှာတော့အမျိုးသားလိုက်တပိတာကို9,000ကျပ်ဝန်းကျင်ဈေးနဲ့သာအယောင်းဝယ်ပြုလုပ်နေကြတာကိုတွေ့ရပါတယ်။ညီဝင်းပေါ်ချိတ်ဖြစ်တဲ့အတွက်စီးဆက်ပိုင်ရည်နဲ့ကုန်တဲ့တချို့ဟာအဝေးရက်သက်ပြီးဈေးကိုဆွဲချလိုက်တာကြောင့်အယောင်းဝယ်အေးပြီးဈေးပေါင်လိုက်ပါကျဆင်းသွားတာပဲဖြစ်ပါတယ်။ဒါကတောင်တူလက်ဝယ်ကုန်စည်ရှိနေချိန်မှာကုန်တွေဝေးစားတွေလှုပ်ဆောင်နေကြအယောင်းဝယ်နီးစနစ်တစ်ခုဖြစ်တယ်လို့မကွေးမြို့ကမိမဖော်လို့တဲ့မြေဘဲခွဲဆက်ပိုင်ရှင်သူကပြောပါရယ်မြေဘဲတင်းနယ်ကိုအများဆုံးစိုက်ပျိုးတယ်မကွေးတိုင်းနဲ့ဒေသချို့ကမြေဘဲတစ်တွေဟာမန္တလေးစီးကွက်ထဲကိုစတင်ဝင်ရောက်နေတာပဲဖြစ်ပါရယ်မြေဘဲတစ်ပေါ်ချိန်မှာတော့ဈေးကွက်ကျဆင်းနေပေမဲ့နိုင်ငံရေးချင်းနေနဲ့စောင်းဝန်နေရေးခက်ခဲတွေကြောင့်စိုက်ပျိုးထွေးရှိလာတဲ့မြေပဲတွေကိုဈေးကောင်ရချိန်ထိတူလောင်တာဖို့အဆင်မပြေတဲ့အတွက်ရရင်စီနဲ့ရောက်ချလိုက်ရတယ်လို့ပြည်မြို့နယ်ကမြေပဲစိုက်တောင်သူတူဦးကပြောပါရယ် လက်ရှိမကွေတိုင်းမှာတော့အဆိုချောင်းနဲ့ရေတွေပေါ်မူတည်ပြီးညဘဲ25ပေါက်သောအိတ်ကို18000ကနေ3000ကျပ်ဝန်းကျင်ပေါက်ဈေးရှိနေပါတယ
်။ကြံဆိုင်တောင်သူတွေကိုစိုက်ပျိုးစရိတ်ချင်းငွေထုတ်ပေးနိုင်ဖို့ပြင်ဆင်နေတယ်လို့တရားစပ်ပိုင်ရှင်တွေကပြောဆိုလာပါတယ်။ကြံဆိုင်တောင်သူတွေကိုဒေသအလိုက်စိုက်အေကနဲ့အထွတ်နှုန်းပေါ်မူတည်ပြီးကြိုတင်ချင်းငွေထုတ်ပေးနိုင်ဖို့ပြင်ဆင်နေတယ်လို့မြန်မာနိုင်ငံတရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါတယ်။စိုက်ပျိုးစရိတ်ချင်းတွေကိုတရားစပ်ပိုင်ရှင်တွေနဲ့ကုန်တယ်တွေကကြံပေါ်ချိန်ကုန်စည်ပေးစနစ်နဲ့ထုတ်ပေးသွားမှာဖြစ်ပြီးလက်ရှိမှာသက်ဆိုင်ရာနယ်မြေလိုက်ချင်းငွေရယူလိုတဲ့တောင်သူတွေနဲ့ကြံစိုက်ဧကစရင်ကိုစတင်ကောက်ယူနေတယ်လို့ဆိုပါတယ
်တေကောက်တန်းနှုံးပေါ်တေကောက်ကြံပေါ်မှာပေးတာပေါ်တန်း2000နှုံးလောက်တွက်ပြီးတော့တေကောက်ဥမာကြံ30ထွက်ရင်6သိန်းပေါ်တော့မျိုးပေါ့မတော်တန်ပေါ့တန်တော့ဒီတောင်သူတို့ဘောမှာတန်ဒီနှစ်တန်ဘလောက်ဝယ်နေဆိုတော့စာချုပ်ချုပ်တာပေါ့သက်ဆိုင်ရာကြားဆက်ကနေသူ့နေမြေလိုက်မှာစီးရင်းနေရှိရလေအဲ့စီးရင်းကိုကောက်တာပြီးဒီတောင်သူစီကနေကြံတန်ဘလောက်ဝယ်နေစာချုပ်တွေချုပ်လိုက်တာချုပ်ပြီးတော့အဲ့သူတွေငွေပေးချပေးရတယ်အခုကတော့ကြံဧကတွေလည်းတိုင်းနေပါပြီသူတို့တိုင်းနေလိုက်တိုင်းနေကြံနေဥမာဒီဧကသူဒီတောင်သူကဧကဘလောက်ရှိရဧက10ဧကရှိတယ်အဲ့မှာသူရဲ့အတွက်တော့ဘယ်လောက်ရှိမလဲအဲ့တော့ဒီကဟောဘောတန်ကျန်တဲ့ဘယ်လောက်ဆက်မလဲအဲ့ပုံမှာသူကစာချုပ်ဘယ်လောက်ဆုံးမပေါ်တော့အဲ့လိုမျိုးတွားတာ
မြန်မာနိုင်ငံမှာကြံသီးနှံကိုသခိုင်းတိုင်းပဲခူးတိုင်းရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းတို့မှာအများဆုံးစိုက်ပျိုးကြပြီးနိုင်ငံတော်တရားစက်ရုံပေါင်း23ရုံကနေတစ်နှစ်ကိုပြန်မြတရားတန်ချိန်9သိန်းအထိထုတ်လုပ်နေတာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကြံခောက်ရာသီချိန်ကတိုက်ပွဲတွေကြောင့်သခိုင်းတိုင်းနဲ့ရှမ်းပြည်နယ်နေရာတချို့မှာကြံမခောက်လိုက်နိုင်တာတွေရှိတဲ့အတွက်တိုက်ပွဲဖြစ်ပွားနေတဲ့ဒေသကိုတော့ချင်းငွေထုတ်မပေးဘူးလို့ဆိုပါရယ်ပြီးခဲ့တဲ့နှစ်ကကြိုတင်ငွေမရရှိခဲ့တဲ့ဘကိုးတိုင်းအနောက်ချမ်းပေါင်ခေါင်းမြို့နယ်ဒေသခံတောင်သူတွေကတော့အခုနှစ်မှာချင်းငွေထုတ်ပေးမယ်ဆိုရင်လက်ရှိကုန်စည်နှုန်းအနေအထားအရအနည်းငယ်တိုးပေးစေလိုတယ်လို့တောင်းဆိုထားပါရယ
်ဟိုလင်းလို့နယ်ဘက်မှာတော့မနစ်ကချင်းငွေထုတ်မပေးဘူးအခုနှစ်အတွက်လည်းအခုချိန်ကြီးတော့ဘာတမ်းမှမကြမ်းထုတ်ပေးရင်တော့ကောင်းတာပေါ့လေကျားအဓိကမျိုးစားပဲတော့ရအောင်ဒါပေမဲ့ပိုတွေကဝယ်ရတော့ရတဲ့ဈေးတွေကတစ်နှစ်တစ်ခြားအကုန်တက်တက်နေတော့ချင်းငွေရရင်တော့ပိုအရှင်ပြေနေလို့ထင်တော့ဘယ်လိုတွက်ကြမလဲတော့မသိဘူးပေါ့လေဟိုထားပါတော့တရေကောက်ကိုပြန်မှ30ထွက်တယ်ဆိုလို့ရှိရင်သူကဒရန်ဟို2000လောက်ဆိုလို့ရှိရင်တော့အခုလက်ရှိပုံစင်းနှုံးနေနဲ့ဆိုလို့ရှိရင်တော့နည်းနည်းလေးခုနပြောလို့ဒရန်ဟို2000ပုံပေါ်မှာ2000ခွဲအနည်းဆုံးမှ3000အဲ့လောက်နေနေလေးပို့ပြီးထုတ်ပြီးရင်တော့လေးလေးတော့ပို့ဆက်ပြေမယ်လို့ထင်တယ်ပေါ့လေ
ပြီးခဲ့တဲ့နှစ်ကစိုက်ပျိုးမှုဧကအလိုက်တရေကကိုပြန်မြကြက်2သိန်းကနေ3သိန်းအထိထုတ်ချေးပေးခဲ့တယ်လို့ရှမ်းပြည်နယ်တောင်ပိုင်းကကြံစိုက်တောင်သူတွေကပြောပါတယ်ကြံစိုက်ပျိုးရမှာတွင်းအားစုအနေနဲ့ကြံတရေကကိုမြေဩဇာနှလုံးလောက်အသုံးပြုရပြီးကြံတရေကကိုပြန်မြတန်ချိန်20လောက်ထွက်ရှိတယ်လို့ဆိုပါတယ်2022ခုနှစ်ကြံစိုက်ရာသီအတွင်းကကြံတဒံကိုကြံခင်းစေ9500ကျပ်လောက်ရရှိခဲ့ပြီး2023ခုနှစ်မှာတော့တဒံကို13000ကျပ်နှုန်းနဲ့ဝယ်ယူခဲ့တာကိုတွေ့ရပါတယ
်အခုဆက်ပြီးဩဂုတ်လ28ရက်နေ့ကနေစက်တင်ဘာလ4ရက်နေ့အထိဈေးကွက်အတွင်းထဲကျနေပြီဖြစ်သွားတယ်လေယာထွက်ကုန်တည်နေဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်ဒေါ်လာဈေးစက္ကန့်ရောက် FOB ဈေးနှုန်းအပြောင်းလဲတွေနဲ့တူမက်ပေပေးစင်ကုန်ဈေးတွေကပြင်းပြတ်လာပြီးမဲ့ပြင်းတွင်းတုံများတဲ့ကလဘဲကတော့ဈေးပြင်းကျလာပါတယ်ပေးစင်ကုန်ကတော့ဈေးကွက်ထဲလက်ချက်မရှိတော့နေပါနေပြီးငွေလဲနှုန်းနဲ့စက္ကန့်ရောက် FOB ဈေးမြင့်တက်မှုကြောင့်ပေးစင်ကုန်တန်ကို52,300ကျပ်အထိစံချိန်တင်ရောက်ရှိနေပါတယ်ပြီးခဲ့တဲ့ဩဂုတ်လ29ရက်နေ့ကပေးစင်ကုန်တန်ကို35,000ကျပ်သာပေါက်ဈေးရှိခဲ့ပြီးရက်ပိုင်းတွင်3ကျပ်ဝန်းကျင်ထိမြင့်တက်လာတာကိုတွေ့ရပါတယ
်ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာပြီးခဲ့တဲ့ဩဂုတ်လ29ရက်နေ့ကမပဲတန်းကို38,500ကျပ်သာပေါက်ဈေးရှိခဲ့ပြီးစက်တင်ဘာ3ရက်မှာတော့တန်းကို43,200ကျပ်ထိဈေးမြင့်လာပါတယ်ဈေးကွက်ထဲလက်ကျန်နေနေပေမဲ့အယောင်းဝယ်ကပုံမှန်ဖြစ်နေပြီးဈေးနှုန်းကတော့အတက်ကျများလို့မတိမငြိမ်ဖြစ်နေတာကိုတွေ့ရပါတယ်။အဓိကဝယ်လက်အိန္ဒိယနိုင်ငံမှာတော့အခုနှစ်မိုးဆိုင်ပဲဧရိယာတိုးလာပေမဲ့ရေရှည်မှာမပဲကဈေးကွက်လိုအပ်ချက်ဆက်ရှိနိုင်တယ်လို့ဈေးကွက်ကျွမ်းကျင်သူတွေကသုံးသပ်ထားကြပါတယ
်။ကလဘဲဈေးကတော့ဈေးကွက်ထိပ်ပျက်စီးလက်ကျန်နေနေပေမဲ့ဈေးပြင်းကျလာပါတယ်။ မန္တလေးကုန်စည်တိုင်းဈေးကွက်မှာတော့စက်တင်ဘာလ4ရက်နေ့ကကလပင်လုံး V2 59 တရမနေငါပိတ်တော်ဝင်တဲ့အိကို35,000ကျပ်ကလပဲ V7 က35,000ကျပ်ကလပဲထိုင်ဝမ်က28,500ကျပ်နဲ့ကလပဲ92က56တရမနေငါပိတ်တော်ဝင်တဲ့အိကို29,300ကျပ်အတီးတီးပေါက်ဈေးရှိနေပါတယ်ပြီးခဲ့တဲ့အော်ဂေါလ28ရက်နေ့ပေါက်ဈေးနဲ့ရှင်ရင်တော့ကလပဲ V2 က25,000ကျပ်ကလပဲ V7 က4,000ကျပ်နဲ့ကလပဲ92က9,000ကျပ်လောက်ဈေးပြန်ကျဆင်းသွားတာပဲဖြစ်ပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။လေယာစီးပွားသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်မှာတော့သဘောပတ်ဝန်းကျင်နဲ့လူမှုဘဝကိုထိခိုက်လာတဲ့ကျူးကျော်မျိုးစိတ်များဆိုတဲ့အကြောင်းကိုပြောပြသွားမှာဖြစ်ပါတယ်။ဥရုယာဒီပြောင်းလဲမှုပြီးရင်တော့ပဝန်ကျင်ကိုအကြီးအကျယ်ထိခိုက်ပျက်စီးစေတဲ့နောက်ထပ်အကြောင်းအရာတစ်ခုကတော့မျိုးရင်းမဟုတ်တဲ့အပင်နဲ့တဘောမျိုးစိတ်တွေနေရာတစ်စီကျူးကျော်ရောက်ရှိလာတာပါ။အဲ့ဒီကျူးကျော်မျိုးစိတ်တွေကြောင့်ကမ္ဘာစီးပွားရေးတွေမကဘဲဒေသခံတွေရဲ့လူမှုဘဝတွေပါထိခိုက်လာနေပါတယ်။ဒါကြောင့်လည်းအစိုးရနဲ့ဒေသအာဏာပိုင်တွေကကျူးကျော်မျိုးစိတ်ချေမှုန်းရေးဦးစားပေးဆောင်ရွက်နေပါတယ်။ဥရုယာဒီနဲ့အနာဂတ်ကမ္ဘာစီးစဉ်မှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာတော့နေ့စဉ်ဩဂုတ်လရောက်တိုင်းမြန်မာစစ်ဘောအုံးမွေဖမ်းပွဲကျင်းပပါရယ်စစ်ဘောအုံးမွေတွေကြောင့်ဖလော်ရီဒါပြည်နယ်ထဲကနှုတ်တိုက်သတ္တဝါတွေတိတိတသားကြာဆင်းလာတာပါဒါကြောင့်လဲဒေါ်လာ3,000စုကျေးပေးပြီးတော့တတ်မှတ်နေမြတဲ့အဖွဲလိုက်မွေဖမ်းပွဲကျင်းပတာဖြစ်ပါတယ်2024ခုနှစ်မှာတော့ကမ္ဘာနိုင်ငံစုံကမွေဖမ်းသူ600လောက်ပါဝင်ခဲ့တာပါဖလော်ရီဒါပြည်နယ်တော်ရင်သရိတ်ဆန်ထိန်းသိမ်းရေးကော်မရှင်မွေရှင်းလင်းရေးအဖွဲ့မှZakari Shijanovic အခုလိုပြောပါတယ
် The main goal of the Python challenge is to increase awareness about invasive species.
ကျူးကျော်မျိုးစိတ်တွေအကြောင်းလူတွေပိုပြီးသတိပြုမိလာအောင်မွေဖမ်းပွဲကိုနှစ်စဉ်နှစ်တိုင်းကျင်းပနေတာဖြစ်ပါတယ်အထူးသဖြင့်မြန်မာစပုတ်အုံးမွေတွေနဲ့အခြားမျိုးစိတ်ပေါင်းစုံဖလော်ရီဒါပြည်နယ်ထဲပြန့်နှံ့ရောက်ရှိလာတာကိုသတိပြုမိစေခြင်းနဲ့ရည်ရွယ်ချက်နဲ့မွေဖမ်းပွဲတွေလုပ်နေတာဖြစ်ပါတယ်စပုတ်အုံးမွေကအတော်ကြီးတဲ့ပြဿနာဖြစ်ပါတယ်ကျွန်တော်တို့ကြီးပဲဖြည့်ရှင်းလို့မရတဲ့အတွက်လူတွေပိုပြီးသိလာအောင်အခုလိုဆောင်ရွက်နေတာဖြစ်ပါတယ
်2023ခုနှစ်အထိဖလော်ရီဒါမှာစစ်ဘောအုံးဝေပေါင်း11,000ကျော်အထိဖယ်ရှားနိုင်ခဲ့ပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း49နိုင်ငံကသူတေတီ86ဦးပါအဖွဲ့ကအဲ့ဒီလိုအပင်နဲ့သတ္တဝါကျူးကျော်မျိုးစိတ်တွေကြောင့်ကမ္ဘာစီးပွားရေးဘလောက်အထိထိခိုက်တယ်လဲဆိုတာကိုလေ့လာကြလေ့လာခဲ့တာမှာတော့နှစ်စဉ်ဒေါ်လာ423ဘီလီယံအထိဆုံးရှုံးနေရတာမှာကျူးကျော်မျိုးစိတ်တွေကြောင့်ပျက်စီးဆုံးရှုံးမှုတန်ဖိုးက60ရာခိုင်နှုန်းအထိရှိနေတယ်လို့2023အစိုးရခန်းစာမှာဖော်ပြခဲ့ပါတယ်။ဒေသမျိုးရင်းမဟုတ်တဲ့အပင်နဲ့တရဘာမျိုးစိတ်ပေါင်း38,000ကျော်လို့ဟာဝေးလံတဲ့ဒေသရိစီပြန်နိုင်ရောက်ရှိလာတာပါ။စီးပွားအမျိုးစုံမျိုးကွဲနဲ့ဂေယစ်နဲ့ဝန်ဆောင်မှုများဆိုင်ရာကုလသမဂ္ဂနိုင်ငံတကာအစိုးရသိပ္ပံမှုဝါဒဌာန IPBES ရဲ့ပူးတွဲဥက္ကဋ္ဌ Helen Wright ကအခုလိုပြောပါတယ်။
So in fact when we look back to 1970 of these 37,000 alien species
ကျမတို့လေ့လာခဲ့တဲ့ကျူးကျော်မျိုးစိတ်ပေါင်း38,000ကျော်ထဲမှာ1980ပြီးလွန်နှစ်လောက်မှာစတင်ပြန့်နှံ့သွားတဲ့မျိုးစိတ်ပေါင်းက38ရာခိုင်နှုန်းရှိပါတယ်2050ပြီးလွန်နှစ်လောက်ကဆိုရင်တော့နောက်ထပ်36ရာခိုင်နှုန်းထပ်တိုးလာမယ်လို့ခန့်မှန်းရပါတယ်
ထိုင်းနိုင်ငံမှာလည်းအနောက်အာဖရိကအမျိုးရင်းဖြစ်တဲ့အနက်ရောင်ပဇက်နဲ့တလာပီယာ၅မျိုးစိတ်တွေဖယ်ရှားရှင်းလင်းနေပါတယ်။၆လတာကာလအတွင်းတလာပီယာ၅တန်ချိန်တစ်တရမ၃တန်းကိုထိုင်းအစိုးရကဖမ်းဆီးဖျက်ဆီးခဲ့ပါတယ်။မြစ်တွေ၆နွေနဲ့ရေဝတ်ဒေသတွေထဲမှာငါးပေါက်လေးတွေပဇွန်နဲ့ခရုသားလောင်းတွေကိုစားပြီးတော့ဂေဟဗေဒစနစ်ကိုပါထိခိုက်ပျက်စီးစေတဲ့အနက်ရောင်တလာပီယာ၅တွေကိုထိုင်းနိုင်ငံထက်ကဒေသ19ခုမှာတွေ့ရှိထားတာပါ။အဲ့ဒီငါးတွေကတစ်ချိန်ကိုအကောင်ကြီး900ထိတားပေါက်နိုင်ပါတယ်။သူတို့ကြောင့်ထိုင်းနိုင်ငံအတွက်အရေးကြီးလာတဲ့ငါးလုံငန်းတွေထိခိုက်လာမှာကိုလည်းထိုင်းအစိုးရကစိုးရိမ်နေတာပါ
။ Sample there are some little freshwater mussels that can reach such high numbers that they can block.
ဥပမာပေးရရင်ရေချိုးဂုံးငယ်တချို့ဟာပိုက်တွေကိုပိတ်ဆို့နိုင်ပြီးအခြေခံအဆောက်အုံတွေရဲ့ပိုက်တွေလုံးဝပိတ်သွားနိုင်တဲ့အရေးအတွက်ထိပေါက်ပွားလာနိုင်ပါတယ်။တချို့အပင်တွေဆိုရင်လည်းရေလန်းချောင်းကနေပြန့်နှံ့သွားနိုင်တာကိုတော့ကျမတို့အားလုံးသိထားပြီးသားပါ။တခါတလေကြတော့သူတို့တွေဟာဆက်မှုလုပ်ငန်းတွေအတွက်တင်တာမကပဲဒေသခံလူတို့အတွက်လည်းပြဿနာတွေဖြစ်လာနိုင်ပါတယ် ကျူးကျော်မျိုးစိတ်တွေကြောင့်ဒေသခံတ nga တွေငားမရတော့ဘူးဆိုရင်ဓာတ်ကလူမှုဘဝပြဿနာပါ
အနက်ရောင်တလားပြားငါးတွေပိုပေါက်ပွားလာပြီးတော့အရင်တုန်းကမတွေ့ရတဲ့ချောင်းငယ်လေးတွေတည်းအထိရောက်လာတယ်လို့ဒေသခံတွေကပြောပါတယ်။တလားပြားငါးတွေအဆမတန်ပေါက်ပွားလာတဲ့အတွက်ဒေါ်လာ194တန်အထိထိုင်းအစိုးရရဲ့စီးပွားရေးကိုထိခိုက်လာလိမ့်မယ်လို့လည်းထိုင်းတာဝန်ရှိသူတို့ကခန့်မှန်းပါတယ်။အနက်ရောင်တလားပြားငါးတွေကို2019ခုနှစ်လောက်မှာထိုင်းနိုင်ငံရဲ့မြစ်တွေထဲစတင်တွေ့ရှိခဲ့ပြီး2018ခုနှစ်လောက်မှာတော့အလင်းအမြန်ပေါက်ပွားလာပါတယ်။အခုလက်ရှိမှာတော့အနက်ရောင်တလားပြားငါးတွေကိုဖိလစ်ပိုင်နိုင်ငံမှာရောအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာပါတွေ့နေရပါတယ်2024ဇူလိုင်လထဲမှာပဲထိုင်းအစိုးရကနိုင်ငံတော်ဦးစားပေးလုပ်ငန်းအဖြစ်နဲ့အနက်ရောင်တလားပြားငါးချေမှုန်းဖို့ကြေညာခဲ့တာပါအခုလိုဒေသရင်းမျိုးစိတ်တွေကိုဖျက်ဆီးနေတဲ့အနက်ရောင်တလားပြားငါးတွေကူးဆက်ပေါက်ပွားနေတဲ့အကြောင်းရင်းကိုလွှတ်တော်မှအဖွဲ့ဖွဲ့ပြီးတော့စုံစမ်းနေပါတယ်ကုလသမဂ္ဂကလည်းတလားပြားငါးတွေအရင်ကတည်းကပုံမလင်းမြန်တဲ့နှုံးနဲ့ပေါက်ပွားပြန့်လာနေတဲ့အတွက်ကောက်ပဲတီးနှံတွေပျက်စီးပြီးယောဂဗျာတွေပြန်ပွားလာနိုင်တဲ့အပြင်ဂေဟစနစ်တွေထိခိုက်ပျက်စီးလိမ့်မယ်လို့မနစ်ကပဲသတိပေးထားတာပ
ါ We have been able to document that invasive alien species
ကျူးကျော်မျိုးစိတ်တွေကြောင့်ကမ္ဘာစီးပွားရေးနှစ်စဉ်ထိခိုက်ပျက်စီးမှုတန်ဖိုးကဒေါ်လာ423ဘီလီယံထိရှိပါတယ်အတိတ်ကအခြေအနေကိုပြန်ကြည့်လိုက်တဲ့အခါအဲ့ဒီဂိမ်းကနန်းတွေက10နှစ်အတွင်းလေးဆတိုးလာတာကိုတွေ့ရပါတယ်ဒါကြောင့်လေဒီအတိုင်းရှိဆက်မလွဲမသွေဖြစ်လာမယ်ဆိုတာတန်တရာရှိစရာမလိုပါဘူ
းလူတွေသွာလာလှုပ်ရှားနေတဲ့ပတ်ဝန်းကျင်ထဲမှာအပင်နဲ့သတ္တဝါမျိုးစိတ်တွေနေရသစ်စီကိုမကြာခဏပြောင်းရွှေ့ရောက်ရှိလာတာကြောင့်ကျူးကျော်မျိုးစိတ်ဆိုပြီးတော့ဖြစ်လာတာပါဒေသရင်အပင်နဲ့သတ္တဝါမျိုးစိတ်တွေနဲ့အပြန်ရှင်သန်ကြရတဲ့အတွက်ကျူးကျော်မျိုးစိတ်တွေဟာအခြေခံအဆောက်အုံနဲ့မကဘဲလှုပ်ရှားမှရင်းနဲ့အသက်မွေးဝမ်းကြောင်းမှုကိုပါချိန်ချောက်လာနေတယ်လို့လဲကုလသမဂ္ဂကသတိပေးထားတာဖြစ်ပါတယ်ကျမနှလုံးလာပ
ါဥရုယာဒီနဲ့နာဂကဘာအစီအစဉ်ကိုနှလုံးကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့စနေနေ့ညအတွက်နောက်ဆုံးကြံရှိတဲ့ဒီအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သတင်းတွေကသုတအစီအစဉ်ကိုထုတ်လွှင့်ပေးမှာပါကဘာမှာရွယ်ရောက်ပြီးသူတန်း860ကျော်ဟာအခြေခံပညာအဆင့်အောင်စာသင်နိုင်မှုအခြေအနေမရှိကြဘူးလို့ကုလသမဂ္ဂကပြောထားပါတယ်ဘယ်နိုင်ငံတွေမှာပညာတက်မြောက်သူနေပါပြီးတော့ပညာတက်သူအများဆုံးရှိတာဘယ်နိုင်ငံတွေလဲဆိုတာကိုမန်းညညိုလင်ကသတင်းတွေကထူးထအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
အယ်မန်စ် and the almonds love him his other friend is goo goo is
စာတက်မြောက်ရေးဆိုတာကလူသားအလုံးအတွက်အခြေခံလူအခွင့်အရေးတစ်ခုဖြစ်ပါတယ်။စာတက်မြောက်ခြင်းကလူသားတွေရဲ့တခြားအခွင့်အရေးတွေလွတ်လပ်ခြင်းတွေရရှိနိုင်ဖို့တကားဖွင့်ပေးလိုက်တဲ့အကြောင်းအရာတစ်ခုပါပဲလို့လဲကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကပြောဆိုထားပါတယ်။ဒါပြင်ပုံမကျေပြတ်နဲ့အသိပညာရယူဖို့ဒန်းတို့ညီများမှုနဲ့ခွဲခြားဆက်ဆံမှုမရှိတဲ့ယဉ်ကျေးမှုဥပဒေစည်းမျဉ်းစည်းကမ်းတရားမျှတမှုမတူကွဲပြားမှုနဲ့တီးခတ်မှုတွေအပြင်တခြားလူတွေနဲ့ညီညွတ်တဲ့ဆက်ဆံရေးတည်ဆောက်နိုင်ဖို့တည်တဲ့နဲ့ငြိမ်းချမ်းရေးနဲ့ယဉ်ကျေးမှုကိုမြှင့်တင်ပေးဖို့လေပညာတတ်မြောက်ရေးကအခြေခံအုတ်မြစ်ဖြစ်တယ်လို့ဖော်ပြထားတာပါဒါကြောင့်နှစ်စဉ်စက်တင်ဘာလ10ရက်နေ့ကို International Literacy Day လို့ခေါ်တဲ့နိုင်ငံတကာစာတမ်းမြောက်ရေးနေ့အဖြစ်1966ခုနှစ်အောက်တိုဘာလ26ရက်နေ့က UNESCO ရဲ့14ချိန်မြောက်အထွေထွေညီလာခံမှကြေညာခဲ့ပြီး1969ခုနှစ်မှာပထမဆုံးအကြိမ်နိုင်ငံတကာစာတမ်းမြောက်ရေးနေ့ကိုကျင်းပခဲ့ကြပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့2022အထိ UNESCO ရဲ့လေ့လာမှုတွေအရတော့ကမ္ဘာပေါ်ကအသက်15နှစ်အထက်အရွယ်ရောက်ပြီးလူ9ဦးမှအနည်းဆုံး2ဦးလူဦးရေအရာပြောရင်တော့865သန်းလောက်ဟာအခြေခံပညာအဆင့်တောင်မတက်သူတွေအဖြစ်ရှိနေကြတယ်လို့ဆိုပါတယ်။ဒီထဲမှာအမျိုးသမီးတွေက3ပုံ2ပုံဖြစ်ပါတယ်။ဒါအပြင်တန်းနဲ့ချီတဲ့ကလေးတွေဟာလည်းရေးတက်ဖတ်တက်မှုနဲ့အခြေခံကဏ္ဍသင်ကြားသင်ကြားနိုင်ရေးအတွက်တောင်စ조사ရုံးကန်နေကြရပြီးစာသင်ကြားရမယ့်အရွယ်6နှစ်ကနေ18နှစ်အတွင်းကလေးသူငယ်တန်း220လောက်ဟာပညာဆက်မတင်နိုင်မယ်။ကျောင်းတွေကနေထွက်ခဲ့ကြတယ်လို့ဖော်ပြထားပါတယ်။ စက်တင်ဘာလ၈ရက်နေ့တိုင်း UNESCO ကဦးစီးကျင်းပတဲ့နိုင်ငံတကာစာတမ်းမြောက်ရေးနေ့တွေမှာစာတမ်းမြောက်ရေးနဲ့ပတ်သက်လို့အထူးစူးစမ်းဆောင်ရွက်သူတွေကိုရွေးချယ်ပြီး UNESCO နိုင်ငံတကာစာတမ်းမြောက်ရေးဆုတွေဖြစ်တဲ့ The UNESCO King Sejong Literacy ဆုနဲ့ The UNESCO Confucius Prize for Literacy ဆုတွေကိုချီးမြှင့်ပေးတာပါ The UNESCO King Sejong Literacy Prize ဆုကိုတောင်ကိုရီးယားနိုင်ငံအစိုးရကပံ့ပိုးပေးတာဖြစ်ပါတယ်မိခင်မသားစကားကိုအခြေခံပြီးပညာရေးကဏ္ဍဖွံ့ဖြိုးတိုးတက်အောင်လှုံ့ဆော်နိုင်သူတွေကိုရွေးချယ်ချီးမြှင့်တဲ့ဆုအမျိုးအစားဖြစ်ပါတယ်။ဒီဆုကို1989ခုနှစ်ထဲကစပြီးနှစ်စဉ်ဆုရှင်3ဦးရွေးချယ်ပေးအပ်ခဲ့တာပါ။ဆုရရှိသူတဦးချင်းစီဟာဆုတစ်စိတ်အပြင်ဆုချင်းငွေအမေရိကန်ဒေါ်လာ2000ရရှိမှာဖြစ်ပါတယ်။The UNESCO Confucius Prize for Literacy ဆုကတော့တရုတ်အစိုးရကပံ့ပိုးပေးတဲ့ဆုဖြစ်ပြီး2005ခုနှစ်ကတည်းကစတင်ပေးအပ်ခဲ့တာပါ။ဤပညာနဲ့သဘာဝပတ်ဝန်းကျင်ကိုအသုံးချပြီးလုပ်ငန်းဆိုင်ရာပညာရေးထူးချွန်သူတွေကိုရွေးချယ်ချီးမြှင့်တဲ့ဆုဖြစ်ပါတယ်။ကျေးလက်ဒေသမှာနေထိုင်တဲ့အရွယ်ရောက်ပြီးသူတွေနဲ့ကျောင်းပြင်ပါကလူငယ်တွေအတွက်ရည်ရွယ်ပြီးနှစ်စဉ်3ဦးကိုပေးအပ်တာပါ။ဒီဆုရရှိသူတဦးချင်းစီဟာဆုတစိတ်အပြင်ဆုချင်းငွေအမေရိကန်ဒေါ်လာ3000ရရှိမှာဖြစ်ပါတယ်။အခုလိုနိုင်ငံတကာကစာပေတက်မြောက်မှုအခြေအနေတွေနဲ့ပတ်သက်ပြီး US Carrier Institute ရဲ့လေ့လာဖော်ပြမှုတွေအရတော့ကမ္ဘာပေါ်ကပညာတက်မြောက်သူအများဆုံးရှိတဲ့နိုင်ငံတွေနဲ့ပညာတက်မြောက်သူအနည်းဆုံးရှိတဲ့နိုင်ငံတွေကိုတွေ့နိုင်ပါတယ်။နိုင်ငံတဝန်းပညာတက်မြောက်သူတရာရာခိုင်နှုန်းရှိတဲ့နိုင်ငံတွေကတော့အင်ဒိုရာ၊ဖင်လန်၊ဂရင်းလန်၊လစ်ကန်စတိုင်း၊လူဇင်ဘာ့၊နော်ဝေး၊ယူကရိန်း၊ဥဇ်ဘက်ကစ္စတန်နဲ့မြောက်ကိုရီးယားတို့ဖြစ်ကြပါတယ်။ပညာတက်မြောက်မှုအနည်းဆုံးရှိတဲ့နိုင်ငံတွေကတော့ချတ်၊မာလီ၊တောင်ဆူဒန်၊ဘော့စ်ဝါနာ၊အာဖဂန်နစ္စတန်၊နိုင်ဂျာ၊စင်ထရယ်အာဖရိကန်ရီပပ်ဘလစ်၊ဆိုမာလီယာဂီနီနဲ့ဘန်နီနိုင်ငံတွေပဲဖြစ်ကြပါလိမ့်ရှင
်။သတင်းတွေတဲကအတူတအစီအစဉ်ကိုမညညိုလင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည7:00ဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။သောရရှင်နေနေကျွန်တော်တို့ VOA မြန်မာပိုင်းကိုဝေဖန်အကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။အခုတော့ကြံရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုခွန်ဝင်းမင်းကတက်လက်ကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ။
အခုနှစ်အာရှကမုန်တိုင်းတွေတဲ့အင်အားအပြင်းဆုံးစူပါမုန်တိုင်းကြောင့်ဗီယက်နမ်မှာလည်းအသေးအပြောက်ရှိခဲ့ပါတယ်။ဒီရာဂီမုန်တိုင်းဟာဒီနေ့ဗီယက်နမ်နိုင်ငံမြောက်ပိုင်းကိုဝင်ရောက်တိုက်ခိုက်ခဲ့တာမှာတယောက်ထက်မနည်းသေဆုံးခဲ့ရတာပါ။ဗီယက်နမ်မိုးလေဝသဌာနထုတ်ပြန်ကြေညာတနအီ92မိုင်ထက်မနည်းတဲ့လေတိုက်နှုန်းနဲ့ဟိုင်ဖုန်းနဲ့ကွန်နန်နယ်ရီဘက်ကိုဒီနေ့စနေနေ့မနက်မှာဝင်ရောက်တိုက်ခိုက်ခဲ့တာပါခင်ဗျာ။နောက်မြန်မာကရှမ်းနဲ့ကယားပြည်နယ်တွေမှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလင်းငယ်တွေပေါဝင်ရတ22ယောက်သေဆုံးခဲ့ရတဲ့ပေါ်ရှမ်းလူငယ်အဖွဲ့တွေကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်ရှမ်းချောင်းသူချောင်းသားလယ်သမားချမ်းမိုက်လူသားအဖွဲ့တွေနဲ့ရှမ်းလူခွင့်ရဲ့အဖွဲ့ပါတဲ့ရှမ်းလူငယ်ရပ်ပဲအဖွဲ့ကိုကူပေါင်းပြီးကြေညာချက်ထုတ်ပြန်ခဲ့ကြတာပါပြီးခဲ့တဲ့နှစ်အတွင်းစစ်တပ်လေကြောင်းဘုံကျဲမှုတွေကြောင့်ရှမ်းတောင်ပိုင်းကဘန်ကောက်ဒုက္ခသည်စခန်းမှာကလင်းငယ်ရှိအောင်နဲ့မြို့သူ2ယောက်ရှမ်းမြောက်ပိုင်းကနန်းခမ်းမြို့မှာကလင်းငယ်3ယောက်တက်ကြီး1ယောက်နဲ့ကိုဝန်ဆောင်1ယောက်နောက်နောင်ချုံမြို့နယ်မှာကလင်းငယ်တယောက်စစ်သူပေါင်းတယောက်သေဆုံးတယ်ရပြီးပျောက်ဆုံးနေသူပေါင်း30ရှိတယ်လို့စီးရင်းနဲ့တကွထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။နောက်အစ္စရေးပေါ်ဟာမတ်ဆာချမ်းဖက်ခဲ့တဲ့နှစ်ပတ်လည်နေ့ဝင်ချင်မှာနယူးယောက်ကိုချမ်းဖက်တိုက်ခိုက်ဖို့ကြံစည်မှုနဲ့ပါကစ္စတန်2ကိုအမေရိကန်ကအစိုးရကတရားစွဲလိုက်ပါတယ်။ဒီချမ်းဖက်မှုစခဲ့တဲ့အောက်တိုဘာ9ရက်နေ့ဝင်ချင်နယူးယောက်ကဂျူးစင်တာတိုက်ခိုက်ရေးကနေဒါကနေနေဆက်ဖြောက်ဝင်မှုစ조사ခဲ့သူမိုဟာမက်ရှာဆက်ခန်ကိုတရားစွဲလိုက်တယ်လို့အမေရိကန်ကမနေ့ကပြောလိုက်တာပါရှာဆက်ဂျော်ဒန်လို့လည်းသိကြတဲ့အသက်20ရွယ်ပါကစ္စတန်နိုင်ငံသားဟာကနေဒါနဲ့ဆက်ဖြတ်ပြီးနယူးယောက်ကိုသွားဖို့လုပ်နေစဉ်အဖမ်းခံခဲ့ရတာလို့အမေရိကန်ရှေ့နေချုပ်ကပြောပါတယ်ခင်ဗျာ
ဒရင်ချင်းချုပ်ကိုကိုဝင်းမင်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင်အင်ဂျင်နီယာတွေကတော့ Robert Boss နဲ့ TM1 တို့ဖြစ်ပါတယ် VOA American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come